Welcome to the Voice of America in Burmese.
Mingla mena khe ma shin. Washington ne ro view American tan ga ni 2020 jun la 19 ye taw chan ne mena khe season re go Myanmar san lo jin mena 6 na yi ga ni 9 na yi thi line no meter 24 40 ne 51 line la meter 190 ro ga ni thauk lwen pe ni ba bi.ကျမခင်ရတပ်ပါဒီမနေ့ကင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာတလွှာကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါကုသဆင်းနဲ့ကာကွယ်ဆေးတွေထုတ်နိုင်အောင်သုတေသနလှုပ်ဆောင်မှုတွေဟာလင်းလင်းမြန်မြန်တိုးတက်လာနေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောပါရတယ်။ကမ္ဘာတလွှာဒီယောဂါအကူးဆက်ခံရသူကခြေသပြင်းနေမှာ၈သန်းကျော်ရှိနေပြီးသေဆုံးရသူကသန်းတဝက်နီးပါးရှိနေပြီဖြစ်တဲ့အတွက်ဒီယောဂါအတွက်ဆေးကိုအားလုံးကအမြန်ရကြနေကြတာဖြစ်ပါတယ်။တိုးတက်မှုအလားအလာကောင်းတဲ့ကာဝယ်ဆေးအနည်းဆုံးအမျိုးပေါင်း200လောက်ရှိပြီးအဲ့ဒီထဲက10ခုလောက်ကိုအခုလူသားတွေနဲ့စမ်းသပ်နေကြောင်းနဲ့3မျိုးကတော့လာမယ့်သတင်းပတ်အနည်းငယ်အတွင်းမှာပဲဆေးကန်းတွေမှာစမ်းသပ်တဲ့အဆင့်3ကိုရောက်တော့မယ်လို့ WHO သုတေသနပညာရှင်တွေရဲ့အကြီးအကဲဆိုယူမော်ယာဆွမ်မီနတန်က VOA ကိုပြောပါတယ
် So we're entering a new phase now of vaccine trials the phase 3 trials which are the ones that
are sent them တွေကအခုဆုံးအဆင့်အစ်တဲကိုဝင်နေပါပြီအဆင့်အသုံးစမ်းသပ်မှုဆိုတာကဒီကာဝယ်ဆေးဟာထိရောက်မှုနဲ့စိတ်ချရမှုရှိမရှိသက်သေပြနိုင်မယ့်အဆင့်ပါလို့ပြောသွားတာပါဒါအပြင်ကာဝယ်ဆေးထုတ်တဲ့အလုပ်ဟာရှုပ်ထွေးပြီးမရေရာမှုတွေကလည်းအများပြားရှိတတ်ပေမဲ့အဆင့်ပြင်းမယ်လို့သူမျှော်လင့်ကြောင်းလည်းပြောပါတယ်တကယ်လို့ကံကောင်းရင်ဒီနှစ်မကုန်ခင်မှာပဲဆေးတစ်ခုဓာတ်မှမဟုတ်နှစ်ခုလောက်ရလာနိုင်တယ်လို့လည်းခန့်မှန်းပါတယ်အမေရိကန်နိုင်ငံရဲ့ November ရွေးကောက်ပွဲမတိုင်ခင်ပြည်သူတွေစိတ်ဝမ်းကွဲစေမဲ့ဝါရဖြစ်မှုအစိပ်ပိုင်းတစ်ခုအနေနဲ့အမေရိကန်နိုင်ငံတွင်းကရဲတပ်ဖွဲ့ပြဿနာတွေကိုဥတီအသုံးချဖို့ရုရှားဘက်ကပြင်းပြင်းထန်ထန်လှုပ်ဆောင်နေပုံရပါတယ် African American အမျိုးသား George Floyd ရဲဖမ်းထားစဉ်တေဆုံးခဲ့ရမှုနဲ့အမေရိကန်ကကန့်ကွက်ဆန္ဒပြမှုတွေကိုရုရှားအစိုးရထောက်ပံ့ပေးထားတဲ့သတင်းဌာနတွေဖြစ်တဲ့ RT နဲ့ Sputnik တို့ကသတင်းပတ်နဲ့ချီးပြီးအများအပြားဦးစားပေးထုတ်နိုင်ကြတာပါအခုချိန်မှာအထူးသဖြင့်အင်္ဂလိပ်ဘာသာနဲ့တင်ပြတဲ့ RT သတင်းဌာနက American အရေးအရှိတွေနဲ့တမိတ်ကအရေးအရှိတွေကိုဆက်သွယ်မေးမြန်းပြီးတင်ပြပေးနေတာတွေဟာ American နိုင်ငံတွင်တင်းမာမှုတွေဖြစ်လာအောင်ကြိုးစားတဲ့အနေအထားဖြစ်နေတယ်လို့ American အရေးအရှိတွေနဲ့လွှတ်တော်အမတ်တွေကပြောပါတယ် RT နဲ့ Sputnik တို့လို့ Russia ဆိုတာထောက်ပံ့ပေးထားတာနဲ့ရုရှားအစိုးရရဲ့ညွှန်ကြားမှုအောက်ကသတင်းဌာနတွေရဲ့လှုပ်ဆောင်မှုတွေအတွက်အမေရိကန်တွေကတန်ပြန်ရှိနေကြဆဲပဲလို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီယာယီဥက္ကဋ္ဌမာကိုရူဘီယိုက VOA ကိုပြောပါတယ်။ဒါကာလို့ခေါ်တဲ့အမေရိကန်နိုင်ငံကိုကလေးဘွားတွေကမိဘတွေနဲ့အတူတရားမဝင်ရောက်လာတဲ့ကလေးငယ်တွေအတွက်အကာအကွယ်ပေးထားတဲ့အစီအစဉ်ကိုလက်ခံကြောင်းအမေရိကန်တရားရုံးချုပ်ကစစ်သည်ပြည်နယ်မှာဆုံးဖြတ်လိုက်တဲ့အတွက်ဒီအစီအစဉ်နဲ့ရောက်နေတဲ့သူအနည်းဆုံး6သိန်းခွဲလောက်ကိုထရမ့်အစိုးရအဖွဲ့ကသူတို့ရဲ့ဌာနကိုပြန်ပြီးပို့ခွင့်မရှိတော့ပါဘူး Conservative ရှေးဥစွဲအယူဝါဒရှိတဲ့တရားသူကြီးချုပ် John G. Roberts ကအလဲလက်ဝါဒကင်ဆယ်ထားတဲ့တရားရုံးချုပ်တရားသူကြီး၄ဦးနဲ့ပူးပေါင်းလိုက်တာကြောင့်တရားရုံးချုပ်မှာ၅မဲ၄မဲနဲ့ဆုံးဖြတ်နိုင်ခဲ့တာဖြစ်ပြီးဒီဒါကာအစီအစဉ်နဲ့လာသူတွေကိုပြန်ပြီးပို့ဖို့သမ္မတ Donald Trump ရဲ့လွန်ခဲ့တဲ့2နှစ်လောက်ခဲကလှုပ်ဆောင်နေမှုရှုံးနိမ်သွားတာဖြစ်ပါတယ်ဒီအစီအစဉ်ကိုသမ္မတဟောင်းဘရက်အိုဘားမားက2012ခုနှစ်မှာစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးဒီအစီအစဉ်နဲ့အကျုံးဝင်တဲ့လူငယ်တွေဟာအမေရိကန်နိုင်ငံမှာနေထိုင်ပြီးအလုပ်လုပ်ခွင့်ဒါမှမဟုတ်ကျောင်းတက်ခွင့်ရှိပါတယ်။ဒီလူငယ်တွေကို Dreamers လို့ခေါ်ပြီးသူတို့အတွက်အစီအစဉ်ပါတဲ့ The Dream Act လို့ခေါ်တဲ့ဥပဒေမူကြမ်းအစိုးပြုချက်အတွက်လွှတ်တော်မှာတော့ဥပဒေဖြစ်နဲ့မပြတ်ထန်းနိုင်သေးပါဘူး။ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပေါ်နေတဲ့ကာလအတွင်းအမေရိကန်နိုင်ငံရဲ့အလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားသူဦးရေဟာသတင်း73ပတ်ကြာဇက်တိုက်ကျဆင်းလာနေပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ခန်းစားခွင့်လျှောက်ထားသူနောက်ထပ်တသန်းခွဲရှိနေတယ်လို့အလုပ်သမားဝန်ကြီးဌာနကကြေညာနေမှာပြောပါတယ်။အမေရိကန်နိုင်ငံမှာစီးပွားရေးလုပ်ငန်းထောင်နဲ့ချီပြီးပြန်ဖွင့်နေပေမဲ့အများစုကအလုပ်သမားတွေကိုအလုပ်ပြန်မခန့်ကြသေးပါဘူး။အလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားသူအရေအတွက်အခုလိုဇက်တိုက်ကျဆင်းနေပေမဲ့ဒီကာယောဂါကနေလုံးဝပြန်ပြီးနလန်ထူနိုင်မှုကတော့အချိန်ကြာအောင်မှဖြစ်ပြီး2021ခုနှစ်အထိရောက်သွားနိုင်တယ်လို့စီးပွားရေးတာဝန်ခံတွေကခန့်မှန်းချပါတယ်။အမေရိကန်လုံသမား165သန်းလောက်ရှိတဲ့ထက်က55သန်းခွဲဖြစ်တဲ့၄ပုံတစ်ပုံလောက်ဟာမတ်လလယ်လောက်ကစပြီးအလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားခဲ့ကြတာပါ။
ကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရပ်တော်မှာ VOE American တန်ရဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာတိတောအလုံးကိုပထမဆုံးအကြိမ်ဖြစ်လေလာမှတ်တမ်းတင်ထားရှိမဲ့ငါးနှစ်စီမံကိန်းတရက်ကိုစတင်တော့မှာဖြစ်တယ်လို့ကုလသမဂ္ဂအဖွဲ့ကပြောပါတယ်။ယူရိုငွေ10,000,000,000အသုံးပြုမဲ့မြန်မာနဲ့ဖင်လန်နိုင်ငံပူးတွဲစီမံကိန်းကိုဒီတိမတ်ထဲစတင်ခဲ့တာဖြစ်ပြီးတိတောမျိုးစုံကိုလေလာဆောင်ကြည့်သွားမှာဖြစ်တယ်လို့ဥရိယာတိပြောင်းလဲမှုနဲ့ကမ္ဘာကြီးပူးတွဲလာမှုကိုတုံ့ပြန်ရမှာမြန်မာနိုင်ငံအကူအညီရစေဖို့လည်းရည်ရွယ်ထားတယ်လို့ဆိုပါတယ်။ဒီစီမံကိန်းကနေပြည်ပကဖြစ်ပေါ်ရာနေပြည်တော်ကတိတောတွေကိုစောင့်ကြည့်ကာကွယ်ရေးဆိုင်ရာအခြေခံလမ်းညွှန်ချက်တွေရေးဆွဲသွားဖို့လည်းရည်ရွယ်ထားတယ်လို့ကမ္ဘာစားနပ်ရိက္ခာနဲ့စက်ပြိုးရေးအဖွဲ့ FAO ကပြောပါတယ်လူတော်များများအတွက်တော့မြန်မာနိုင်ငံဟာမသိတာတွေအများကြီးရှိသေးတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးနိုင်ငံအတွင်းမတိုင်းတားရသေးတဲ့တတော်ကြီးတွေရှိနေသေးတယ်လို့လည်းဒီစီမံကိန်းကိုစီမံခန့်ခွဲမဲ့ FAO အဖွဲ့က Julian Fox ကရိုက်တာသတင်းဌာနကိုကြေညာပရိနေကပြောပါတယ်မြန်မာနိုင်ငံမှာကျေးလက်တွေပြည်သူတွေရဲ့80%ရာခိုင်နှုန်းကကမ္ဘာကြီးဧက82တန်းရှိတဲ့မြမတစ်တော်ရေပေါ်မိခိုနေထိုင်နေရတာဖြစ်ပါတယ်။ဒါပေမဲ့စိုက်ပျိုးမြေချက်ထွေမှုတွေနဲ့တစ်ထုတ်လုပ်မှုတွေကြောင့်မြန်မာနိုင်ငံဟာဘရာဇီးလ်နဲ့အင်ဒိုနီးရှားနိုင်ငံပြီးရင်ကမ္ဘာမှာတစ်တော်ပြုံးမှုတတိယအများဆုံးနိုင်ငံဖြစ်တယ်လို့လည်း Reuters သတင်းဌာနကပြောပါတယ်။စီမံကိန်းကိုပြည်ပကမရှိတဲ့နေရာတွေမှာစတင်လှုပ်ဆောင်သွားမှာဖြစ်ပြီးနောက်ပိုင်းမှာတရုတ်ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနယ်စပ်ကတစ်တော်တွေကိုပါလည်လာသွားမှာဖြစ်ပါတယ်။ခေတ်ပြီးလေစာနည်းနဲ့တိုင်းတာတဲ့ကိရိယာတွေကိုအသုံးပြုသွားမှာဖြစ်ပြီးတစ်တော်နမူနာပစ္စည်းတွေကိုကောက်ယူဆွေးဆောင်မှာလည်းဖြစ်ပါတယ်။ရရှိတဲ့သတင်းချက်လက်တွေကိုအများသိအောင်ထုတ်ပြန်သွားမှာဖြစ်လို့အစိုးရသမဂ္ဂဒေသရင်းတိုင်းရင်းသားအုပ်စုတွေကလည်းတစ်တော်တွေကိုပုံမကောင်းမွန်တဲ့နည်းနဲ့စီမံခန့်ခွဲနိုင်လိမ့်မယ်လို့လည်း Julian Fox ကပြောပါတယ်ခင်ဗျာ။ကုလသမဂ္ဂလုံခြုံရေးကောင်စီအများနဲ့အဖွဲ့ဝင်မဟုတ်တဲ့အဖွဲ့ဝင်နေရာတွေအတွက်ရွေးချယ်ပွဲကိုဗိုလ်တုံးတွေကကျင်းပခဲ့ရမှာအိန္ဒိယ၊အိုင်ယာလန်၊မက္ကဆီကိုနဲ့နော်ဝေးနိုင်ငံတို့အရွေးခံနေရပါတယ်။ဗိုလ်တုံးတွေကကုလသမဂ္ဂထူထောင်ရေးညီလာခံရဲ့မဲရီအတွက်သုံးပုံနှစ်ပုံပြပသက်သက်မရကြတဲ့ကင်ညာနဲ့ဂျီဘူတီနိုင်ငံတို့အတွက်ဒုတိယကြော်ရွေးချယ်ပွဲကိုစက်တာပရီးဒီမှာထပ်မံပြုလုပ်ခဲ့ရမှာတော့ကင်ညာနိုင်ငံကပုဂ္ဂတိရတဲ့အနိုင်ရရှိခဲ့ပါတယ်။ဒီတစ်ပတ်ရွေးချယ်ခံရတဲ့အဖွဲ့ဝင်သင်္ကန်းနိုင်ငံဟာ2021ခုနှစ်ဇန်နဝါရီလတရက်နေ့ကစပြီးတနစ်တက်တန်တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။လက်ရှိအမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတော့ Estonia, Niger, Saint Vincent and the Grenadines, Tunisia နဲ့ Vietnam တို့ဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာအမြဲတမ်းအဖွဲ့ဝင်၅နိုင်ငံပါဝင်စစ်စုပေါင်း15နိုင်ငံရှိပါတယ်ခင်ဗျာ။ဂျပန်တရားရေးဝန်ကြီးအောင်ကတ်ဆူယူကီကာဝါယီနဲ့သူ့မျိုးသမီးအန်ရီကာဝါယီတို့ကိုမနစ်ကလုပ်တဲ့ရွေးကောက်ပွဲမှာမဲဝယ်ယူခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်နဲ့ကျတပ်ပရိနိကဖမ်းဆီးလိုက်တယ်လို့ဥပဒေအရာရှိတွေကပြောပါတယ်။2019ခုနှစ်ရွေးကောက်ပွဲမှာအန်ရီကာဝါယီအထက်လွှတ်တော်မှရွေးချယ်ခံရရမှာသူ့ကိုမဲပေးဖို့လူ၅ယောက်ကိုကာဝါယီစနီးမောင်နှံကဒေါ်လာ15,900ပေးခဲ့တယ်လို့ဥပဒေအရာရှိတွေရဲ့ကြေညာချက်မှာပါရှိပါတယ်။ဝန်ကြီးချုပ်ရှင်ဇွာဘေးနဲ့နိုင်ငံရေးအရအနီးကပ်မိတ်ဆွေဖြစ်ခဲ့တဲ့ကတ်ဆူကီကာဝါယီဟာပြည်ကနေတကတရားရေးဝန်ကြီးအဖြစ်တလားကြာတာဝန်ထမ်းဆောင်ခဲ့ပြီးမဲဝယ်တဲ့ဆက်စွဲချက်တွေစတင်ပေါ်ထွက်လာခဲ့တဲ့အောက်တိုဘာလမှာတော့ယာတုကနှုတ်ထွက်ခဲ့တာပါ။အခုလိုမဲဝယ်တဲ့ဆိုတဲ့ဆက်စွဲချက်တွေကိုတော့ကတ်ဆူကီနဲ့သူစလီကညှိစုံထားပါတယ်။ဝန်ကြီးချုပ်အဘေးကတော့သူတို့တို့ဖမ်းဆီးခံရမှုတွေပတ်သက်ပြီးလူလူကိုတောင်းပန်စကားပြောကြားခဲ့ပါတယ်။
本日我が党所属であった現職国会議員が逮捕された
ことは、ちょっとパティブに避けぼれ余る。で、今ファンシー感やれ記者の方々に皆さん心配感を避けています。勝井幸川議員の陣が、ちょっと水曜訪問で委員会勘開れて、တော်ဝင်ရှိတာကိုလည်းအထူးတလည်းနားလည်းသတိပြုမိပါတယ်လို့ဝန်ကြီးချုပ်အဘေးကပြောပါတယ်။အခုသူတို့တို့ကိုဖမ်းဆီးလိုက်တာဟာကိုဗစ်ကရောဂါအရေးပေါ့ပေါ့ရွရွကင်တွေဆောင်ရွက်ပုံတွေနဲ့တခြားကိစ္စတွေကြောင့်ထောက်ခံမှုကျဆင်းနေတဲ့ဝန်ကြီးချုပ်အဘေးအတွက်နောက်ထပ်ထိုးနှက်ချက်တစ်ခုဖြစ်တယ်လို့လည်းလေလာသုံးသပ်သူတွေကပြောပါတယ်။ဟောင်ကောင်နဲ့ပတ်သက်လို့အဆိုပြုထားတဲ့အမျိုးသားလူမျိုးရေးဆိုင်ရာဥပဒေပူကြမ်းကိုတရုတ်နိုင်ငံကစတာဘရီဒီကအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီဥပဒေဟာဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့နိုင်ငံရေးလွတ်လပ်ခွင့်တွေကိုတားဆီးဖို့အတွက်ဆောင်ရွက်တာဆိုပြီးဝေဖန်ဆက်ဆွဲခံရတဲ့ဥပဒေလည်းဖြစ်ပါတယ်။အပိုင်း၄ပိုင်းခွဲထားတဲ့ဒီဥပဒေကြမ်းကိုတရုတ်ပြည်သားပြည်သူ့ကွန်ဂရက်စ်အမြဲတမ်းကော်မတီကဆွေးနွေးသုံးသပ်ခဲ့ပြီးတရုတ်ပြည်သားပြည်သူ့ကွန်ဂရက်စ်ကအတည်ပြုခဲ့တာပါ။ အပိုင်း၄ပိုင်းထဲမှာတော့နိုင်ငံကနေခွဲထွက်ခြင်းနိုင်ငံတော်အာဏာကိုထိပါနှောက်ယှက်ခြင်းပြည်တွင်းအကြမ်းဖက်မှုလုံဆောင်ခြင်းနဲ့မြို့သားလူကြုံရေးကိုထိပါစေမဲ့ပြပဩဇာခံပူပေါင်းဆောင်ရွက်ခြင်းဆိုတဲ့အချက်တွေပါဝင်ပါတယ်ပြည်မှုဆိုင်ရာအတိတ်ပြပွင့်ဆိုချက်တွေနဲ့ပြည်မှုကျူးလူတွေကိုဘယ်လိုအပြစ်ပေးမလဲဆိုတာကိုတော့အသေးစိတ်ဖော်ပြထားခြင်းမရှိပါဘူးဒီဥပဒေကိုပြရမ်းမယ်ဆိုရင်ဟောင်ကောင်ကိုအမေရိကန်တို့ပေးထားတဲ့အထူးအခွင့်အရေးတွေကိုရုပ်သိမ်းမယ်လို့အမေရိကန်နိုင်ငံကပြောထားပါတယ်ဗြိတိန်နိုင်ငံကတော့ဟောင်ကောင်နေပြည်သူ၃တန်းလောက်ကိုဗြိတိန်နိုင်ငံသားခံယူခွင့်ရှိတဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးသွားမယ်လို့ပြောပါတယ်ဗုဒ္ဓဟူးနေ့မှာပဲ G7 အုပ်စုနိုင်ငံတွေကပူးတွဲကြေညာချက်တရထုတ်ပြန်ခဲ့ပြီးဟောင်ကောင်ဆိုင်ရာမြို့သားလူတွေဥပဒေပြဋ္ဌာန်းမဲ့ဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားဖို့တိုက်တွန်းထားပါတယ်တောက်ကြနေပြည်ပိုင်နောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအမေရိကန်တရားရုံးချုပ်က Defer Action Plan for Childhood Arrival DACA လို့ခေါ်တဲ့ကလေးဘဝရုံးကအမေရိကန်ကိုမိဘတွေနဲ့အတူစာရွက်စာတမ်းတွေမရှိဘဲရောက်လာတဲ့ကလေးတွေကိုအမေရိကန်မှာနေထိုင်အလုပ်လုပ်ခွင့်ပေးတဲ့အစီအစဉ်ကို Trump အစိုးရကရက်ဆိုင်ခဲ့တာဟာတရားဥပဒေနဲ့မညီဘူးလို့ဆုံးဖြတ်ခဲ့ပါတယ်ဒါနဲ့ပတ်သက်တဲ့အကျိုးသက်ရောက်မှုတွေကို VOA မြန်မာပိုင်း Editor ဥကြတန်တာကိုကျွန်တော်ငိမ့်ချန်ကဆက်သွယ်မေးမြန်းထားပါတယ်။အငယ်တပတ်အတွင်း Trump အစိုးရကိုအသာမပေးတဲ့ဆုံးဖြတ်ချက်နှစ်ခုကိုတရားရုံးချုပ်ကချခဲ့တဲ့အတွက်တရားရုံးချုပ်ကသူ့ကိုကြိုက်တဲ့ပုံမရဘူးလို့သမ္မတ Trump က Twitter မှာရေးနေပါတယ်။ဒါကအစီအစဉ်နဲ့အမေရိကန်မှာနေထိုင်အလုပ်လုပ်ခွင့်ရနေတဲ့လူတွေက8သိန်းလောက်ရှိတယ်ဆိုတော့ဒီဟာကိုရက်ဆိုင်တာကိုတရားရုံးချုပ်ကဥပဒေနဲ့မညီဘူးလို့ဆုံးဖြတ်လိုက်တာဟာဒီကလေးတွေအတွက်ဘလို့အကျိုးသက်ရောက်မလဲခင်ဗျာ။
ဒီကလေးတက်ကတော့ဘဝလုံခြုံမှုပိုရှိတော့တာပေါ့ဘုံညာတော်တော်ဆယ်မှာသူတို့ဟာဒီပါပညာသင်ကြားခွင့်ရမယ်အလုပ်ကိုင်းကိုဒီဝင်လုပ်ကိုင်းခွင့်ရမယ်စသဖြင့်အဆင်ပြေတော့မှာဖြစ်ပါတယ်ဒါဟာတကယ်တော့ဒီကိစ္စကိုသမ္မတအိုဘားမားကခွင့်ပြုခဲ့တာပါဒီကလေးတွေကိုကာကွယ်ဆုံးဖြတ်ပြီးတော့ဒီမှာဒီဝင်နေထိုင်ခွင့်ပြုဖို့အတွက်အစီအစဉ်ရေးခဲ့တာဖြစ်ပါတယ်အဲ့ဒါကိုတရားရုံးချုပ်မှာတရားသူကြီး9ဦးစီရဲ့အနေနဲ့9ဦးကဒါကိုကလေးတွေကိုမပိတ်ပြင်ဘူးဆက်လက်နေခွင့်ပြုမယ်ဆိုပြီးတော့သူက Trump ရဲ့အလိုနဲ့ဆက်ရင်ပြီးတော့ဆုံးဖြတ်ရတာဖြစ်ပါတယ်။အဲဒီတရားသူကြီးအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့တရားရုံးချုပ်တရားသူကြီးချုပ်ကိုနှိုက်ကြလည်းပဲဒီကိစ္စမှာ John Roberts ကလည်းပဲသဘောတူပြီးတော့ဒါအများသဘောနဲ့ဆုံးဖြတ်ရတာဖြစ်ပါတယ
်။အဲ့တော့အင်ကယ်ဒီဟာကနိုင်ငံရေးအရာရောဘလောက်အရေးပါတယ်လဲခင်ဗျာ။နောင်လာမယ့်ရွေးကောက်ပွဲမှာ Trump ကသူနိုင်လို့ရှိရင် Conservative တရားသူကြီးကိုပဲရွေးခန့်မယ်လို့ပြောနေပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးသုံးသပ်ပေးပါဦး။
တကယ်တော့တရားရုံးချုပ်တရားသူကြီးကိုသူရွေးတာ2ယောက်ရှိပြီထင်ပါတယ်အဲဒေါ်နယ်ထရမ့်တက်လာပြီးတော့ conservative တွေကိုရွေးတာပါပဲဒါပေမဲ့ပထမအမှုကလည်းပဲအဲဒီလူတွေက conservative ပေမဲ့သူက democrat တွေရဲ့လူတိုင်းသူတို့ဆုံဖြတ်သွားတာဖြစ်ပါတယ်နိုင်ငံသမ္မတရဲ့နိုင်ငံရေးဆန္ဒကိုမလိုက်လျော်ဘူးဆိုတာတွေ့ရပါတယ်ဆိုတော့ဒီအမှုမှလည်းပဲဒီနိုင်ငံရေးအရတော်အရေးပါတဲ့အမှုဖြစ်ပါတယ်တကယ်တော့ American ပြည်ထောင်စုကိုလူဝင်မှုထိုင်ရာ policy immigration issue ဟာသမ္မတ Donald Trump 2016ရွေးကောက်ပွဲဝင်ကြတဲ့အစီအစဉ် signature issue တစ်ခုဖြစ်ပါတယ်။ဒါနဲ့ခွဲလို့မရပါဘူး။ဒီလူဝင်မှုကိစ္စကိုသူတည်ဝင်ဖြစ်အောင်လုပ်မယ်တားဆီးမယ်ဆိုတာလုပ်ခဲ့ပါတယ်။နေဆက်မှာတိုင်းခတ်မဲ့ကိစ္စတွေပါဝင်အခု defer ကိစ္စကိုသူကဒါပြန်လည်ရွေးကောက်ပွဲဆိုတာလုပ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီညမှာသူအရေးနှိမ်သွားပြီဆိုရပါလိမ့်မယ်။သို့တော်လည်းပဲသူ့ဘက်ကလူတွေကတော့ conservative ဖြစ်တဲ့တရားသူကြီးမှာ Clarence Thomas လို့ပုဂ္ဂိုလ်ရတော့တရားရုံးချုပ်ကဒီကိစ္စမှာဆုံးဖြတ်တာဆုံးဖြတ်ပိုင်ခွင့်မရှိဘဲဆုံးဖြတ်ခြင်းသာဖြစ်တယ်။တကယ်တော့ဒီကိစ္စဟာဥပဒေပြုစုရေးဖြစ်တဲ့ Congress လို့တော်နေတာဆင်တဲ့ကိစ္စဖြစ်တယ်။ဆိုတော့အခုကိစ္စမှာတရားရုံးချုပ်ကဝင်ရောက်ဆုံးဖြတ်လိုက်တာဟာတရားရုံးချုပ်ကိုနိုင်ငံရေးကစားခွင့်တပွဲဖန်တီးလိုက်ခြင်းဖြစ်တယ်ဆိုပြီးတော့သူကကန့်ကွက်နေရပါတယ်
။ဟုတ်ကဲ့ပါ။အခုနောက်ဆုံး American အမျိုးသားလုံခြုံရေးအကြံပေးဟောင်း Joe Biden ရဲ့စာအုပ်ကိုထုတ်ဝေခွင့်ပေးဖို့သမ္မတ Trump အစိုးရကကြိုးပမ်းနေပါတယ်။ဘလို့အချက်တွေပါတာကြောင့်လဲအင်ကေ။
ကိုင်းညာကျွန်တော်တို့လည်းမဖတ်သေးတော့ဘူးဒါပေမဲ့မီဒီယာတချို့ကသူတို့ရရှိတဲ့အချက်အလက်ကိုအခြေခံပြီးရေးထားတာတွေ့ရပါတယ်။အရေးကြီးတဲ့ကိစ္စကတော့တခုတည်းခြုံပြီးပြောရင်တော့သမ္မတဒေါ်နယ်ထရမ့်ဟာသူ့မဲအနိုင်ရရှိရေးကိစ္စကိုနိုင်ငံအကျိုးစီးပွားထက်ဦးစားပေးတယ်ဆိုတဲ့အချက်ပါပဲ။နမူနာအချင်းပြောမယ်ဆိုရင်တရုတ်နိုင်ငံနဲ့သူတို့ထောက်ထားတယ်ကိုကျွန်တော်တွေ့ရတာပေါ့လေမီဒီယာတွေမှာရေးတာ။တရုတ်နိုင်ငံသမ္မတရှီဂျင်ဖင်နဲ့တွေ့ရတဲ့အခါမှာရှီဂျင်ဖင်ကိုငါမြေကောက်ပွဲမှာငါရဲ့လက်သမားတွေထောက်ခံအောင်ခင်ဗျားကအမေရိကန်လေယာထပ်ပစ္စည်းတွေများများဝယ်ပေးပါခင်ဗျားရုစီယာကွန်ပစ္စည်းတွေဒီမှာများများရောင်းအောင်တုံ့လုပေးမယ်ဆိုတဲ့သဘောမျိုးပေါ့လေအဲ့လိုသူ့ရဲ့နိုင်ငံရေးမှာရေကောက်ပွဲမှာနိုင်ဖို့အတွက်အပြည့်ယူလုပ်ခဲ့တဲ့ဆိုတဲ့သဘောမျိုးရေးသားတာကိုတွေ့ရပါတယ်အဲ့ဒါကိုထောက်ပြကြပါတယ်ဒါပေမဲ့လည်းမေကွန်ထုစရာ John Bolton ရဲ့ credibility ဘယ်လောက်ထိကုန်သိကရှိသောထိုးနှက်မှုဖြစ်တယ်လဲဆိုတာသိအရေးကြီးပါတယ်သ ူရဲ့ဒေတာလာတဲ့ကိစ္စတွေကို Republican တွေကတော့လုံးဝဆင်ညင်တာပေါ့ဗျာသူတို့ဆင်ညင်ပြီးပြောတယ်ဆိုပြီးတော့ Democrat တွေကလက်ခံတယ်ဆိုသူတို့လည်းလက်ခံဘူးသူတို့ it's too little too late ဟိုသမထရမ်ကို impeachment တရားစွဲဖို့လို့ကျွန်တော်ခင်ဗျာဘာကြောင့်မထွက်ဆိုခဲ့ဘူးလဲအခုကျတော့ဘာကြောင့်ရေးလာလဲဆိုပြီးပြောရတော့ John Bolton ဟာသူရဲ့ဒီသမထနဲ့အလုံး Donald Trump နဲ့အလုံးလုခဲ့တဲ့အတွေ့အကြုံကို blue bin ရေးတော်လည်းပဲနှစ်ဖက်လုံးရဲ့ထောက်ခံမှုရသူမရရှိပါဘူးဆိုတော့မဲဆန္ဒရှင်ပြည်သူတွေရဲ့စိတ်ဆန္ဒကိုဒီစာအုပ်ကြောင့်ပြောင်းလဲသွားနိုင်မလားဆိုတာလည်းပဲမိကွန်ထုတ်ကြမိကွန်တို့ထင်ပါတယ်ကိုညာ
ဟုတ်ကဲ့ပါအင်ကဲဒါကတော့ကျွန်တော်တို့နောက်လာမယ့်ရွေးကောက်ပွဲမှာစောင့်ကြည့်ရမှာပေါ့အခုလိုတုံ့တက်ပေးခဲ့တဲ့ Editor ဦးကျော်စန္ဒာကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်ကိုညာ
African American တူဖြစ်သူ George Floyd ကိုရဲကဖမ်းချိန်မှာတေဆုံသွားခဲ့တာနဲ့အဲ့ဒီနောက်ဆက်တွဲရဲတပ်ဖွဲ့ဝင်တွေရဲ့အင်အားသုံးလုံရက်နဲ့လူမျိုးရေးခွဲခြားမှုတွေပေါ်စန္ဒပြကန့်ကွက်တာတွေဟာသတင်းမီဒီယာအမှုပညာလောကနဲ့အားကစားလောကအထိပဲ့တင်ရိုက်ခတ်နေပါတယ်။ဒီကြောင့် VOA သတင်းတောက် Maria Madalo ပေးပို့ထားတဲ့သတင်းလွှာကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါအမေရိကန်ကနာမည်ကျော်ဖက်ရှင်မဂ္ဂဇင်း Vogue ရဲ့ထိပ်တန်းအယ်ဒီတာ Anna Wintour ဟာမဂ္ဂဇင်းထဲမှာလူမျိုးရေးခွဲခြားမှုရှိတယ်ဆိုတဲ့ဆွတ်ဆွဲမှုတွေထွက်လာပြီးတဲ့နောက်အပြင်းထန်ဝေဖန်ခံရပါတယ်နောက်ပိုင်းမှာတော့ဝင်းတိုးကလူမျိုးရေးနဲ့ယဉ်ကျေးမှုထုံနှံ့တွေအရထိခိုက်စေတဲ့ဒါမှမဟုတ်ခွဲခြားဆက်ဆံသလိုဖြစ်စေတဲ့ဓာတ်ပုံတွေစောင်းပါတွေမဂ္ဂဇင်းနဲ့ထည့်ခဲ့တဲ့အချိန်မှာသူစီကလူမဲဝင်တန်းတွေရဲ့သဘောထားအမြင်ကိုအလေးမထားမိခဲ့ဘူးဆိုပြီးတောင်းပန်ပါတယ်အန်ဒရီလီယွန်တယ်လီက Vogue မဂ္ဂဇင်းရဲ့အယ်ဒီတာချုပ်ဟောင်းမှာ
She is entitled, and I do not think.
သူကရပိုင်ခွင့်ရှိနေတာကိုဒီတော့သူ့ရဲ့လူဖြူအခွင့်အူးကံအခြေအနေထိခိုက်စေမဲ့ဘလို့ကိစ္စမျိုးကိုမှသူလက်ခံလိုက်မယ်လို့ကျွန်တော်မထင်ဘူးလို့သူကပြောပါတယ်. Bot Magazine မှာနှစ်ပေါင်း30ကျော်အလုပ်လုပ်လာတဲ့ Window ကဝန်တန်းတွေကိုပို့တဲ့ email မှာ Bot မှာလူမဲဝန်တန်းတယောက်ဖြစ်လာဖို့ဆိုတာကမလွယ်ဘူး။အခုဒီမှာလက်တဆုပ်စာလောက်တော့ရှိတယ်ပေါ့။အဲ့ဒီတော့ကျွန်တော်ကျမတို့ဒီထက်ပို့ပြီးတော့ကောင်းအောင်လုပ်ပါမယ်လုပ်ပါမယ်လို့ပြောနေုံနဲ့မလုံလောက်ဘူးဆိုတာသိတယ်နော်လို့ရေးခဲ့ပြီးတဲ့နောက်အခုလိုဝေဖန်တဲ့နေထွက်ပေါ်လာတာပါ။ Daniel Han ကတော့ UCLA College ရဲ့လူမှုရေးသိပ္ပံဌာနမှူးပါ
။ We have for far too long I think.engaged
လုံနေကြအတိုင်းပဲနှစ်ပေါင်းများစွာလှုပ်လာခဲ့ကြတယ်လို့ကျွန်တော်ထင်ပါတယ်ဒီနိုင်ငံကတခြားအသားအရောင်ရှိလူထုဒါမှမဟုတ်ခွဲခြားခံထားရသူတွေနဲ့သက်ဆိုင်တဲ့ကိစ္စတွေကိုမထင်ဟတဲ့ဇလန်းတွေရုပ်ပုံတွေကိုအနည်းနဲ့အများစုသလိုဖော်ပြခဲ့ကြတာပါဒီအပေါ်စိတ်ပြက်လက်ပြက်ဖြစ်ပြီးတို့တော့တကယ်အရေးကြီးတဲ့အချိန်ခါတစ်ခုကိုရောက်နေပြီလို့နားလည်လိုက်ကြတဲ့အသားအရောင်ကွဲသူတွေသာမကတခြားလူတွေပါနိုင်ငံတော်ဆန္ဒပြလာကြတာလို့ကျွန်တော်ထင်ပါတယ်လူတွေအနေနဲ့ကိုယ်တိုင်ထွက်ပြီးအဓိပ္ပာယ်ရှိတဲ့တစ်ခုခုလှုပ်ရင်လှုပ်ဒါမှမဟုတ်ဘေးထွက်နေဖို့အချိန်ရောက်ပါပြီလို့သူကပြောတာပါတက်တန်း153နှစ်ရှိ American Magazine တစ်ဆောင်ဖြစ်တဲ့ Harper Bazaar ကလည်းပထမဆုံးလူမဲ Editor ချုပ်ကိုမကြခင်ခန့်အပ်တော်မှာပါPepsi Company ကတော့တက်တန်း132နှစ်ရှိပြီဖြစ်တဲ့ Anti Jammy မှာပန်ကိတ်မှာစမ်းတဲ့အချို့ရေးဘူးတစိမ့်ဟာအသားအရောင်ခွဲခြားမှုကိုအခြေခံထားတာဖြစ်လို့စက်မထုတ်တော့ဘူးလို့ကြေညာခဲ့ပါတယ်။ဒါ့အပြင် American Dollar တန်400ကိုလူမဲတွေရဲ့ဘဝမြင့်တင်ရေးနဲ့လူမဲတွေကိုကိုစားပြုပတ်ဝန်းမှုပုံများလာဖို့၅နှစ်စီမံကိန်းနဲ့ကူညီပေးသွားမယ်လို့ကြေညာခဲ့ပါတယ
်။ I'm hoping that that look in the mirror will be something that will actually cause people to
လူတွေအနေနဲ့စီးပွားရေးလုံနည်းလုံဟန်နေစီးပွားရှာပုံရှာနည်းတွေမှာလူမှုတိုင်းဝိုင်းကိုကြည့်တဲ့အခါကိုကိုကိုမှန်တဲ့မှာပြန်မြင်ရတယ်လို့ကိုချင်းစာတရားနဲ့ကြည့်ကြဖို့မျှော်လင့်ပါတယ်။နောက်ပြီးအမျိုးသမီးတွေနဲ့အသားအရောင်ကွဲသူတွေဟာလည်းအရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်ရမှာပါဝင်ခွင့်ရလာစေရေးတက်တက်ကြွကြွဆောင်ရွက်ပေးရတဲ့တမိုင်းကြောင်းမှလည်းမှန်တဲ့ဘက်ကရည်တည်ပေးကြစေလိုပါတယ်လို့လူမှုရေးသိပ္ပံဌာနမှူးဒန်နယ်ဟန့်ကပြောသွားတာပါ။အကစားလောကမှာလည်းအမေရိကန်ဘောလုံးအဖွဲ့ချုပ် NFL ကော်မရှင်နာရော်ဂျာဂုတ်ဒဲလ်ကလူမျိုးရေးခွဲခြားမှုတွေပေါ်သူတို့ရဲ့စိုးရိမ်ပူပန်မှုတွေအကြောင်းအကစားသမားတွေပြောတာကိုနားထောင်မပေးခဲ့တာနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတောင်းပန်ခဲ့ပြီးနောက်လာမယ့်10နှစ်အတွင်းဒီကိစ္စအတွက်အသုံးပြုဖို့အမေရိကန်ဒေါ်လာသန်း250မှတ်တည်ပေးခဲ့ပါတယ
် We the National Football League condemn racism
ကျွန်တော်တို့ဘောလုံးအဖွဲ့ချုပ်ကလူမျိုးရေးခွဲခြားတာနဲ့လူမဲတွေပေါ်အကွက်ချပြီးဖိနှိပ်တာတွေကိုရှုတ်ချပါတယ်လို့သူကပြောသွားတာပါအမေရိကန်ရုပ်သံနဲ့ရုပ်ရှင်လောကမှာလဲ Bundaberg Rules ဖြစ်ရမှန်ဇလန်တွေကတရုတ်ဆောင်၄ယောက်ကိုထုတ်ပလိုက်တာ Bachelor ဇလန်တွေအတွက်ပထမဆုံးအနေနဲ့လူမဲတရုတ်ဆောင်တယောက်ကိုရွေးလိုက်တာနဲ့အတူ Oscar ဆုချီးမြှင့်တဲ့ Academy of Motion Pictures Arts and Science အဖွဲ့ကလဲအော်စကာဆုရွေးချယ်ချီးမြှင့်တာမှာလူမျိုးနဲ့အသားအရောင်ကွဲပြားသူတွေပိုပြီးပါလာစေဖို့ဂရုပြုထားတာကြောင့်လူမျိုးရေးကွဲပြားမှုအပေါ်အရင်ကမရှိဘူးသေးတဲ့သတိပြုမှုနဲ့ပိုတိုးတက်လာအောင်လုပ်ဖို့ဂရုသစ်တစ်ခုထွက်ပေါ်လာပြီလို့ဆိုရမှာပါရှင်ကျမခွာညိုပါ
ကမ္ဘာကရောဂါကြောင့်အသွားအလာပိတ်ပင်ထားတာတွေရှိခဲ့ပေမဲ့အိမ်ချမ်းပြေးရောင်းဝယ်ရေးလုပ်ငန်းကတော့ဤပညာကိုအသုံးချနိုင်လို့လုပ်ငန်းတွေရပ်ဆိုင်မသွားဘူးလို့ Diana Michelle ကကယ်လီဖိုးနီးယားကနေသတင်းပေးပို့ထားပါတယ်။ကယ်လီဖိုးနီးယား San Francisco Bay Area ကအိမ်ပွဲစားတွေကတော့ဤပညာကိုအသုံးချပြီးရောင်းဝယ်တွေဆက်ဖြစ်အောင်လှုပ်ဆောင်နိုင်ခဲ့ကြပါတယ်။
We've had to change the way we work.
မတော်လုံးလုပ်တဲ့ပုံစံနဲ့ရောင်းဝယ်လုပ်တဲ့ပုံစံတွေကိုပြောင်းလဲဖြစ်ခဲ့ရပါတယ်လို့ပြောပါတယ်။ပုံမှန်ကတော့အိမ်ရောင်းတော့မဆိုရင်အိမ်လိုချင်သူတွေအထက်ဝင်ကြည့်လို့ရအောင်အိမ်ပွဲစားတွေက open house ဆိုပြီးသတ်မှတ်ရတဲ့အိမ်တွေကိုပြလို့ရှိပါတယ်။လောလောဆယ် COVID-19 ကြောင့် open house လုပ်ပြီးအိမ်ပြလို့မရပါဘူး။ဒီတော့အိမ်တွေကို online video ကတစ်ဆင့်ကြည့်နိုင်အောင် Anna Forest လို့အိမ်ပွဲစားတွေကဒီပညာသုံးပြီးအကျိုးဆောင်လုပ်လာခဲ့ပါတယ်
။ Zoom calls, FaceTime, Instagram live,
online video ကနေအိမ်တွေကိုပြဖို့ Zoom နဲ့ call မလား FaceTime နဲ့ပြမလားFacebook Live သုံးမလားမျိုးစုံပါပဲလို့ပြောပါတယ်။ကြော်ညာရိုက်တဲ့ Blue Sky Films ကုမ္ပဏီတွေကတော့ Hollywood ရုပ်ရှင်လောကကနည်းပညာကိုအတူယူပြီး drone ရှင်တွေကိုသုံးပြီးဗီဒီယိုဖန်တီးပါတယ်။ပြီးတော့ဉာဏ်ရည်တုနည်းပညာသုံးပြီးအင်ပွဲစားရဲ့အယောင်ကြော်ညာစီးရင်မှာတင်ပေးပါတယ်။
We use a platform that has artificial intelligence and also algorithmic functions. And it basically does A/B testing.
Area canvas လို့ခေါ်တဲ့နောက် company တခုကတော့ပြပပလဲ360 degree မြင်ရတဲ့ကင်မရာတွေနဲ့အိမ်ကြည့်သူတွေတခန်းဝင်တခန်းအတွက် 3D သုံးဖက်ပုံရိပ်တွေနဲ့မြင်ရအောင်ဖန်တီးပေးထားပါတယ်။နောက်ဆုံးပေါ်ဒီ twin light တွေအားလုံးအလုပ်ဖြစ်နေတော့ဝယ်သူတွေအိမ်ထဲချစ်တလမ်းမှာခြားစရာမလိုပဲအယောင်ဝယ်ဖြစ်နေတယ်လို့လည်းပွဲစားတွေကပြောပါတယ်။
Because of the technology that we've been able to implement in our business,
it allows us to sell our national buyers. People are aware that in Asia, we can sell our products to the public. That's why we're here. ဒါကစီးပွားရေးရှင်သန်နေစေရေးအတွက်နည်းပညာကတစ်ဖက်တစ်လမ်းကအထောက်အကူပြုနေတာလည်းဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရဲမထုံပါ
။ကမ္ဘာနေရာအနှံ့မှာကပ်ရောဂါကြောင့်ပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုအစိုးရကနေရက်ပြန်နိုင်ဖို့စီစဉ်ဆောင်ရွက်ပေးနေပေမဲ့အတွာလာအကန့်အသတ်တွေနဲ့တခြားအခြေအနေတွေကြောင့်နိုင်ငံသားတချို့နေရက်ပြန်ဖို့အခက်အခဲရှိနေသေးပါ။အိန္ဒိယမှာနေရက်ပြန်နိုင်ရေးအခက်တွေ့နေတဲ့မြန်မာနိုင်ငံသားတချို့တန်ယုံကိုစီရင်ပေးသွင်းပြီးပြန်နိုင်ဖို့ကြိုးစားနေတဲ့နောက်ဆုံးအခြေအနေကိုပြောပြပေးချင်ပါတယ်။ကျွန်မကတော့စုစုပါ COVID ကပ်ရောဂါကြောင့်နိုင်ငံတကာမှာပြပလေချောင်းလိုင်းတွေပိတ်ထားခြင်းနေရက်ပြန်မှုအခက်အခဲရှိနေသူတွေကိုသက်ဆိုင်ရာအစိုးရကကယ်ဆယ်ရေးလင်ရင်နဲ့ပြန်လည်ခေါ်ဆောင်နေတာပါ။အိန္ဒိယနိုင်ငံကိုအကြောင်းအမျိုးမျိုးနဲ့ရောက်ရှိနေတဲ့မြန်မာနိုင်ငံသား298ဦးကိုလည်းမေလအတွင်းမှာကယ်ဆယ်ရေးလင်ရင်စီစဉ်ပြီးတော့အတုံးလိုက်ခွဲတတိယအကြိမ်အထိပို့ဆောင်ခဲ့ပါတယ်။ဒါပေမဲ့မြန်မာတို့ချန်နေစေဖြစ်လို့အစိုးရကစီစဉ်ပေးတဲ့ကယ်ဆယ်ရေးလင်ရင်နဲ့အမြန်ပြန်နိုင်မှုကိုမျှော်လင့်နေကြတာပါ
။ချိန်ကာလလည်းမှန်းလာတဲ့ပို့သွားတယ်ငွေကြီးရလေမှန်လာတဲ့ပုံပုံသွားရဲ့တော့အခုကတော့မိသားစုတိုင်းမိသားတို့လေးငယ်လို့ကယ်ဆယ်ရေးလေးလာရင်ပြန်မဲပြန်လိုက်တော့မယ်နောက်တဲ့6လအတွင်းငွေကြီးရဆိုပြန်ကြိုးစားမယ်တော့ပြန်ကြိုးစားပြီးတော့ပြင်ငိန်သွားပြီဒီကိုဗစ်လည်းကဘာနေပြီးတော့တော့တော်လေးကင်းစင်သွားပြီဒီအဓိကတော့ daily ပေါ့အခုက daily မှာတအားဖြစ်များနေတော့ daily မှာနဲသွားပြီဆိုရင် daily မှာပြင်ငိန်သွားပြီတော့ယောဂထိန်းနိုင်သွားတဲ့ဟာမျိုးပပျောက်သွားတဲ့ဟာမျိုးအဲ့ကြမှာပဲပြန်လာတော့မယ်လို့ချုံးဖြတ်ထားတယ်
ဒါကတော့အိန္ဒိယနိုင်ငံ New Delhi မြို့မှာစေကူတာခံယူဖို့ဖေဖော်ဝါရီလကတည်းကရောက်နေတဲ့ကိုကောင်းထက်ကျော်ပြောထားတာပါ။ပြောင်းချင်သူအချင်းချင်းချိတ်ဆက်ပြီးတန်ယုံကိုစီးရင်ပို့ဖို့အတွက်စီစဉ်နေတာဒီကနေ့အထိဆိုအယောက်30လောက်အထိရှိသွားပြီလို့သူကဆိုပါတယ်။ကယ်ဆယ်ရေးလင်ရင်စိုက်ကတဲ့ New Delhi ခြံတိုင်းနဲ့ကြရအထိသွားဖို့အခက်အခဲရှိတာကြောင့်တန်ယုံကိုပြန်လို့သူစီးရင်ပို့ထားပေမဲ့လည်းအခုချိန်ထိမွန်မိုင်းမှာသာရှိနေသေးတဲ့ကိုအောင်မျိုးထက်ကလည်းသူ့ရဲ့အခက်အခဲကိုအခုလိုပြောလာပါတယ်။
မွန်ပိုင်းကနေလေလင်ရင်က relief flight ကမရှိဘူးတခြားမျိုးကိုသွားစီးရမယ်ဆိုတော့ဒီ agent ကမစီစဉ်ပေးနိုင်ဘူးအဲ့ဒါနဲ့ဆိုတော့ဒီမွန်ပိုင်းမှာတောင်းတင်းနေတာဒီတန်ယုံကအမားကြီးရလဲတော်တော်ကိုညီပါတယ်အခုနောက်ပိုင်းတော့ဒီ relief flight ကိုပဲပြန်အားကိုဖို့လူလိုက်စုနေတဲ့သဘောပါပဲ
ကယ်ဆယ်ရေးလင်ရင်နဲ့အမြန်ပြန်နိုင်ဖို့စောင့်မျှော်သူတွေရှိနေပေမဲ့လေအိန္ဒိယရောက်မြန်မာတချို့ကိုစတုထအချိန်မြောက်ပြန်လဲခေါ်ဆောင်နိုင်ရေးကတော့မသေချာသေးပါဘူးအခုဆွန်လာကုန်ပိုင်းအထိစီစဉ်ထားတာမရှိသေးတဲ့အကြောင်းကိုကောင်စစ်ရေးရနဲ့ဥပဒေရေးရဦးစီးဌာနက VOA ကိုပြောပါရယ်
။ Relief flight စီစဉ်မှုဆိုပြီးအရေးတွက်ကကန့်သတ်ထားတော့မရှိပါဘူး။ဒါပေမဲ့တန်ယုံမှလာပြီးအခုဒီတောင်းခံရတဲ့စည်ရင်းနေနဲ့ကြည့်ပြီးဒီဘက်မှာလည်းပဲလက်ခံဖို့ရအတွက်အကျမကြီး guarantee လုပ်ဖို့အတွက်နေထားပေါ့နော်။လက်ခံနိုင်နေထားပြီးဒီ airline ပြန်သွားနိုင်တဲ့အခြေအနေ airline ဒီ၎င်းပို့ဆက်ဒီ၎င်းစီစဉ်ဆောင်ရွက်ပေးနိုင်တဲ့အခြေအနေတော့မူတည်ပြီးလုပ်ထားတာရှင်။ဆိုတော့ကျမတို့ခုလက်ရှိတော့ခေါ်ထားခဲ့ပြီးတာရှိတယ်။အိန္ဒိယနေပြီးတော့မှဆက်လက်ပြီးတော့ဒီလာကုန်အထိကတော့ရထားတာခီးစင်မရှိနေသေးဘူး။ဒါပေမဲ့လိုအပ်ချက်အရဆောင်ရွက်ဖို့ဆိုတာအမျိုးကတော့ဒါကျမတို့တန်ယုံကြီးသက်ဆိုင်ဝန်ကြီးဌာနလေးနဲ့တော့ညှိနှိုင်းပြီးဆောင်ရွက်သွားဖို့ကတော့ရှိရပါတော့နော်။လုံးဝမခေါ်ဘူးဆိုပြီးတတ်မှတ်ထားတာမျိုးမဟုတ်ပါဘူးရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများဆုံးနဲ့ထိတ်ဆုံးမှရှိနေတဲ့ကမ္ဘာနိုင်ငံတွေကတော့အမေရိကန်၊ဘရာဇီး၊ရုရှားနဲ့အိန္ဒိယနိုင်ငံပဲဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတက်ခွဲဆန်းသတ်မှုတွေအရပိုးရိပ်လူနာ3သိန်းကျော်ရှိသွားပြီးသေဆုံးသူကတော့1000ကျော်အထိရှိထားပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်တွင်2012ပြည်ပခအတွင်းကစလို့အိုးအိမ်ဆုံးခထွက်ပြေးရသူတွေဟာဒုက္ခသည်စခန်းတွေမှာဆယ်စုနှစ်တခုနီးပါးနေထိုင်နေကြရသလိုအခုဖြစ်နေတဲ့ဆေးရပြည်ပခတွေကြောင့်လည်းဆေးဘက်ဒုက္ခသည်တွေတိုးတက်တိုးလာနေပါတယ်။စစ်တွေမျိုးနီးတစ်ဝက်ကဒုက္ခသည်စခန်းတွေရဲ့ရှင်နေတွေကိုကျွန်တော်တက်နိုင်တော့ရောက်တဲ့တင်ယူထားပါတယ်။ဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ဒုက္ခသည်တွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေကမ္ဘာစားနပ်ရိက္ခာအဖွဲ့တွေကစာဝတ်နေရတဲ့ထောက်ပံ့ပေးတာတွေရှိနေပေမဲ့လည်းဒုက္ခသည်တွေရဲ့စိတ်ထဲမှာမိမိနေရာကိုပြန်ဖို့ကလွဲရင်တခြားမျှော်လင့်ချက်ကမရှိသလောက်ပါပဲ။စစ်တွေမျိုးနဲ့တင်ကတက်ခဲ့ပြင်ယူဟင်ကြဒုက္ခသည်စခန်းမှာတော့2012ပြည်ပခအတွင်းကထွက်ပြေးတော့ကြတဲ့ရိုဟင်ဂျာဒုက္ခသည်6000လောက်အထိနေထိုင်ကြပါတယ်။သူတို့တွေဟာအရင်ကစစ်တွေမျိုးတင်ကစက်ယုံစုရက်ကွက်မှာနေထိုင်ကြတာဖြစ်ပြီးတော့လက်ရှိမှာတော့တက်ခဲ့ပြင်ဒုက္ခသည်စခန်းတွင်နေထိုင်နေရတာ10နှစ်ကျော်သွားပါပြီ။သူတို့ရဲ့တောင်းတဆုံးစင်တာတစ်ခုကတော့ကိုယ့်နေရာကိုပြန်ရှင်ကြတာပါ။အရင်နေခဲ့တဲ့နေရာမှာမတူကွေ့ပြမှုတွေတွင်ရင်းရင်းနှီးနှီးနေထိုင်တော့လို့တယ်လို့တက်ခဲ့ပြင်ဒုက္ခသည်စခန်းတာဝန်ခံကိုရွှေမောင်ကပူရော်ရဲကိုပြောပါတယ်။
အဲ့အဓိကတော့ဂျုံပြီးတော့ပြောလို့ရှိရင်ဂျုံပြီးတော့ပြောရမယ်အဓိကစကားဆိုတော့အခုဖြစ်ပြဟာဖြေးသွားပါပြီပြန်ပြီးတော့ဆက်လာပြီးတော့ကျွန်တော်တို့ပြန်လို့တိုးတောက်အောင်ပြန်လို့ကြည့်မှာဆိုတော့ကိုအဲ့ဒါရေမေးရှမ်းလဲကျွန်တော်လို့ပါတယ်အဲ့ဒီအဓိကဒီကျွန်တော်တို့တောရှင်တဲ့စိတ်ကကျွန်တော်တို့နေတဲ့နေရာကိုအမြဲဆုံးတောရှင်ရှင်ပါတယ်အဲ့ဒီနေရာမှာပထမရခင်တလို့ကြီးကြီးခင်မုန်းနဲ့ဘာသာဖုံးတုံနဲ့နေပြီးတော့ကိုစီပေါ်ရေကိုရေမေးရှဲအဲကိုစီပေါ်ကိုလို့တိချာကိုပညာကိုကိုတင်စီရှိတယ်အဲ့ဒီမှာတောပြီးတော့တောကြည့်ရှိတယ်ပေါ့တော်ပြီတော့အဲ့ဒီမူလနေရာမှာတော့ကျွန်တော်တို့နေစီရှိတာပေါ့အဲ့ဒါစိတ်ကအမြဲတမ်းရှိပြီးသားပေါ့ကျွန်တော်တို့အခုလုံးအဲ့ဒီစကားဟာကျွန်တော်တယောက်တည်းစကားရေမရှက်စကားမဟုတ်ပါဘူးဒီမှာရှိနေတဲ့ပြည်သူကြီးကိုစားနေတဲ့ကျွန်တော်ဂျုံပြီးတော့ပြောနေတာပါအခုလုံးအဲ့လိုမျိုးစိတ်တိရှိပါတယ
်ကုလတွင်းမူဟောင်းကိုဘီဟန်နန်ဦးဆောင်ခဲ့တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေထဲမှာတော့ NGP တွေကိုသူတို့မူလနေထိုင်ခဲ့တဲ့နေရာတွေကိုပြန်လည်နေရာရှာထားပေးဖို့ဒါမှမဟုတ်လို့တခြားနေရာအသစ်ကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရသာပြောင်းရွှေ့ပေးရမယ်လုံခြုံမှုရှိရမယ်ဒါအပြင်ဂုဏ်သိက္ခာနဲ့အညီရွှေ့ပြောင်းပေးနိုင်ရမယ်ဆိုတဲ့အချက်လေးပါဝင်ပါတယ်ဒါအပြင်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးအဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် NGP တွေပြောင်းရွှေ့လိုတဲ့နေရာအသစ်ကိုပြောင်းရွှေ့နိုင်ဖို့ဆောင်ရွက်ပေးရမယ်လို့လည်းအကြံပြုထားပါတယ်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းကိုဖီအန်န်ကော်မရှင်အကြံပြုချက်တွေအတိုင်းဆောင်ရွက်မယ်လို့ကတိပြုထားပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေအနေနဲ့အခုချိန်ထိနေရမပြန်နိုင်သေးပါဘူး။ရခိုင်ပြည်နယ်ကဒုက္ခသည်တွေထဲမှာရိုဟင်ဂျာဒုက္ခသည်တမျိုးတည်းမဟုတ်ပဲအခုနောက်ပိုင်းတိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးနေကြတဲ့ဆေးဘက်ဒုက္ခသည်တသိန်းကျော်ဟာလည်းဒုက္ခသည်စခန်းတွေကိုရောက်နေကြရပါတယ်။တိုက်ပွဲတွင်ကျွေးပါတဲ့မီရှိုဖြစ်စီခံလိုက်ရတဲ့ကြောက်တော်မျိုးနဲ့တင်းမတ်ကျွေးပါကလူတို့ကတော့စစ်တွေမျိုးပေါ်မှာရှိတဲ့မေတ္တာပါရမီကြောင်းတိုင်မှာလာရောက်ခလုံးနေကြရပါတယ်။လက်ရှိသူတို့နေထိုင်တဲ့ဒုက္ခသည်စခန်းမှာနေရာထိုင်ခင်းတွေမလုံလောက်သလိုစောဝတ်နေရဲအတွက်လည်းခက်ခဲနေတယ်လို့စစ်ဘေးဒုက္ခသည်မမြင့်ဆန်းကြီးကပြောပါတယ်
။ကြောပြင်းပြီဆိုတော့ဒီမှာနေရာထိုင်ရတာလေအဆန်ရောမပြေတော့ဘူးတိတ်မပြေတော့ဘူးအမိုးအကာတွေလည်းမလုံခြုံတော့ဘူး။ဒါမှစားရေးသားတွေလည်းအဆန်မပြေတော့ဘူး။ပြီးတော့အဲ့မှာကြောဘူးပြင်းပြီဆိုတော့လေကြောမှာအင်ဂျီပါတွေအကုန်လုံးမရှိတော့ဘူး။ဒီမှာနေလို့ဘီမှာထိုင်ရမယ်မသိတော့ဘူး။ဒါဖြစ်လို့အင်ဂျီမရှိသေးဆိုတော့ဟွာစစ်တဲ့တွေကဟွာမင်းရှိုးပြက်တာလေ။ဟာမင်းရှိုးပြက်တာဆိုတော့အင်ဂျီကအကုန်လုံးမရှိတော့ဘူး။အာဘာဆက်လို့မစမ်းသာထားဆိုတော့ဘာဆက်လို့ရမှာမသိတော့ဘူ
း။စစ်တွေမျိုးပြီးမှာ2010လူမျိုးရဲ့အတွင်ပဏိပခတွေတုန်းကအိုးအိမ်ဆုံးခွာထွက်ပြေးတော့ကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိသလို2018အကုန်ပိုင်းမှာဆူရတက်နဲ့အဖွဲ့တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့ဆေးဘက်ဒုက္ခသည်တွေဟာစစ်တွေမျိုးပါဝင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအများပြားရှိနေပါတယ်။ရခိုင်ပြည်နယ်တွင်ဒုက္ခသည်တွေနဲ့လက်ရှိဖြစ်ပေါ်နေတဲ့ပဏိပခအပြင်ရာသီဥတုတန်နဲ့ကပေးယောဂါဆိုးဆိုးရင်ရှက်တွေကြားမှာစောင့်ဝနေရခက်ခဲနေကြပါတယ်။ဒါပေမဲ့ဒုက္ခသည်တွေအလုံးမှာတော့မိမိနေထိုင်ခဲ့တဲ့မူလနေရာကိုပြန်တော်ရှင်ကြတဲ့မျှော်လင့်ချက်တွေနဲ့ရှင်တိုင်နေကြပါတယ်။ကျွန်တော်တန်းနိုင်စစ်တွေကနေတရင်ပေးပို့ထားတာပါ
။ဒီအမေရိကန်တန်ကတောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအာပေါ်မပြည့်မအင်ဂျင်နိုင်တဲ့အတူပူးတွဲတင်ပြပေးသွားပါမယ်ခင်ဗျာ Calls for Japan's Kirin to cut ties to Myanmar's military ဂျပန် Kirin ကုမ္ပဏီမြန်မာစစ်တပ်နဲ့အဆက်အသွယ်ပြဖို့တောင်းဆိုခံရခြင်းဆိုတဲ့ခေါင်းစဉ်နဲ့ Eurasia Review မှာရေးထားတဲ့ဆောင်းပါးကိုဥစွာတင်ပြခြင်းပါတယ်ဂျပန်နိုင်ငံအခြေစိုက် Kirin ကုမ္ပဏီ Limited ဟာမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်နေတဲ့စစ်တပ်နဲ့ပတ်သက်နေတဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့ပူးပေါင်းလှုပ်ဆောင်နေတာကိုရပ်ဆိုင်းတယ်လို့ Human Rights Watch လူခွင့်ရေးဆောင်ကြည့်ရေးအဖွဲ့နဲ့ဂျပန်စေတနာဝန်ထမ်းနိုင်ငံကအဖွဲ့တို့ကတောင်းဆိုလိုက်တယ်လို့ရေးသားထားပါတယ်။ကီရင်ဘီယာချက်လုပ်ငန်းစီကိုအဲ့ဒီလူခွင့်ရေးအဖွဲ့တွေကမေလ22ရက်နေ့မှာတိုက်တွန်းစာပေးပို့ခဲ့ပြီးဇွန်လ12ရက်နေ့မှာကီရင်ကအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။ ကရင်ကုမ္ပဏီဟာရိုဟင်ဂျာတွေနဲ့တခြားတိုင်းရင်းသားလူနည်းစုတွေအပေါ်ရက်ဆက်ကြမ်းကြုတ်မှုတွေပြုလုပ်နေတဲ့မြန်မာစစ်တပ်ရဲ့အိတ်ထောင်တွေကိုပတ်စံတွေတိုက်ရိုက်ထည့်ပေးနေတာဖြစ်တယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှဆိုင်ရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ပြောတာကိုကိုကဖော်ပြထားပါတယ်။ကရင်ဟာမြန်မာဘီယာနဲ့မန္တလေးဘီယာလုပ်ငန်းတွေမှာအစုရှယ်ယာအများစုကိုပန်ဆိုင်ထားတာပါ။မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်နေတဲ့နိုင်ငံခြားစီးပွားရေးကုမ္ပဏီတခုအနေနဲ့နိုင်ငံတကာစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ပါဝင်ပတ်သက်နိုင်တဲ့အန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂကြော်တော်နောက်ခံမြန်မာအချက်လက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာကဆိုထားပါတယ်။ရုပ်ဆော့အဆုံးတမတော်ရဲ့လုပ်ရက်တွေအတွက်ငွေကြေးပံ့ပိုးပေးနေတာဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်ကီရင်ရဲ့လက်အောက်ခံမန္တလေးဘီယာလုပ်ငန်းဟာ2018ခုနှစ်စက်တင်ဘာနဲ့အောက်တိုဘာလအကြားအမေရိကန်ဒေါ်လာ3000လူတန်းခဲ့ပြီးအဲ့ဒီချိန်ဟာတမတော်အနေနဲ့ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားနေတဲ့အချိန်ဖြစ်တယ်လို့ဆိုပါတယ်။ကီရင်စီဝါရေးလုပ်ငန်းစုရဲ့လူခွင့်ရေးမူဝါဒထဲမှာနိုင်ငံတကာလူခွင့်ရေးတွေကိုလေးစားလိုက်နာမယ်ကုလသမဂ္ဂရဲ့စီဝါရေးနဲ့လူခွင့်ရေးလမ်းညွှန်မူဝါဒတွေကိုလိုက်နာမယ်လို့ဖော်ပြထားတဲ့အတိုင်းအမှန်တကယ်လှုပ်ဆောင်ဖို့လဲဂျပန်စေတနာဝန်ထမ်းနိုင်ငံတကာအဖွဲ့အတွင်းရေးမှူးချုပ်ကပြောကြောင်းဖော်ပြထားပါတယ်ဇွန်လ10ရက်နေ့ပြန်ကြားချက်ထဲမှာတော့ကီရင်ဟာမြန်မာနိုင်ငံမှာစီဝါရေးလှုပ်ဆောင်မှုအပေါ်နိုင်ငံတကာအတိုင်းအဝိုင်းရဲ့စိုးရိမ်မှုတွေကိုဖြေရှင်းလှုပ်ဆောင်မယ်လို့ဆိုကြောင်းရေးသားထားပါတယ်ဒါ့အပြင်သူတို့ကုမ္ပဏီနဲ့ဖက်ဆက်လုပ်ငန်းကရတဲ့အမြတ်ငွေကိုမြန်မာဥပိုင်ကုမ္ပဏီဘက်ကစီရဲအတွက်အသုံးပြုတာကိုလက်ခံမှာမဟုတ်ဘူးလို့လည်းဆိုထားပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ကီရင်ဟာသူတို့ရဲ့လူခွင့်ရေးဆိုင်ရာတာမတ်ချက်တွေအတိုင်းလိုက်နာကြောင်ပြသတင်တယ်လို့ပြောနေကြကြောင်ရေးသားထားပါတယ်ခင်ဗျာ။အပြည့်အစုံကိုတော့ www.eurasiareview.com မှာဖတ်ရှုနိုင်ပါတယ
်။ဆက်လက်တင်ပြမှာကတော့ virus ကူးစက်မှုအရှိန်ကျဆင်းလာတဲ့အတွက်တရုတ်ဟာမြန်မာနဲ့စီမံကိန်းတွေပြန်ပြီးစတင်နေကြောင်ခေါင်းစဉ်နဲ့အနတိုလူသတင်းအေဂျင်စီမှရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။နှစ်နိုင်ငံလုံးမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုကြော်လွှားဖြတ်တန်းခဲ့ပြီးဖြစ်တာကြောင့်တရုတ်မြန်မာနှစ်နိုင်ငံအကျိုးတူစီမံကိန်းတွေကိုပြန်လည်စတင်ဖို့ဆောင်ရွက်နေပြီဖြစ်ကြောင်းတရုတ်နိုင်ငံကတနင်္လာနေ့ကကြေညာခဲ့ပါတယ်။ခီးသွွာလာရေးလွယ်ကူချောမွေ့စေဖို့လုပ်ငန်းဆိုင်ရာထုတ်လုပ်ရေးတွေပြန်လည်စတင်နိုင်ရေးမြန်မြန်ဆန်ဆန်နဲ့အရှိန်အဟုန်မြင့်စတင်ဆောင်ရွက်နေကြောင်းတနင်္လာနေ့ကဘေကျင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လီကျန်ဇောက်ကပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဖြစ်နေတဲ့ကာလဧပြီလကမြန်မာနဲ့နယ်စပ်တွေကိုတရုတ်ကပိတ်ပစ်ခဲ့တာပါဂျွန်လ24ရက်နေ့အထိနှစ်လကြာပိတ်ထားဖို့စီစဉ်ထားတယ်လို့လည်းလီကျန်ဇောက်ကဆိုပါရယ်ရေနံနဲ့တဘာဝတံငွေလျှက်စစ်နဲ့အခြေခံအဆောက်အုံစီမံကိန်းတွေအတွက်ဝန်ထမ်းတွေကတော့ခီးစတင်ထွက်ခွာသွားပြီဖြစ်ပြီးအလုပ်ပြန်လည်စတင်နေပြီလို့ဆိုပါရယ်ကိုရိုနာဗိုင်းရပ်စ်ကိုပြီးခဲ့တဲ့ဒီဇင်ဘာလကတရုတ်နိုင်ငံဝူဟန်မြို့မှာတွေ့ရှိခဲ့ပြီးအနည်းဆုံးနိုင်ငံပေါင်း188နိုင်ငံကိုပြန့်နှံ့ခဲ့ပြီးကမ္ဘာတဝန်းလူပေါင်း9.96တန်းကျော်ထိကူးစက်ခဲ့ပါရယ်အမေရိကန်အခြေစိုက် Johns Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရလူပေါင်း 3.8 တန်းကျော်ပြန်လည်ကောင်းမွန်လာတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။ No yet ye gong ga feva. Nieran lo sha cha ma de. What does not you song to me me. Clear the yard side. Begin to know.
မင်္ဂလာပါရှင်။နောက်မဲ့တနင်္ဂနွေနေ့ဇွန်လ22ရက်နေ့ဟာဖခင်များနေ့ဖြစ်ပါတယ်။သားသမီးပေါ်မှာထားတဲ့ဖခင်တွေရဲ့မေတ္တာတရားကိုအမှတ်တရနဲ့အကုန်ပြုသတ်မှတ်ထားတာပါ။ဒီတော့ VOA သရရှင်နေလဲဖခင်များနေ့မှာကိုယ့်ရဲ့ဖေဖေကိုမေတ္တာတည်လက်ဆောင်ပါခြင်းနဲ့ပြောချင်စရာစကားလေးတွေကိုလေးလိုက်ရတစ်ဆင့်ပြောခြင်းကြရတဲ့ဆိုရင်တော့ VOA ကိုစနေနေ့နောက်ဆုံးထားပြီးတော့အစာရေးလိုက်ပါနော်။ကိုယ့်ရဲ့နာမည်ကိုယ့်ဖေနာမည်နဲ့နေရက်တို့ကိုထည့်ရေးဖို့မမေ့ပါနဲ့။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Bamish News ဆိုတာမှာsend message ဆိုတဲ့နေရာကနေစာရေးနိုင်သလို email လိပ်စာ bamis@voanews.com ကိုလည်းစာရေးပို့နိုင်ပါတယ်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
်ဥောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရွေးကောက်တင်မြှောက်ထားတဲ့အစိုးရရဲ့လက်အောက်ခံမဟုတ်တဲ့တီးကြလွတ်လပ်တဲ့အခွင့်တူးကံစစ်တပ်စီးပွားရေးလုပ်ငန်းတွေအကြောင်းဥောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကဂူကြီးတင်ဆက်ထားပါရခင်ဗျာ
စ်တက်ကိုတီးကြလွတ်လပ်တဲ့လက်နက်ကိုင်အဖွဲ့အစည်းဖြင့်ရပ်တည်နိုင်အောင်အထောက်အကူပြုတဲ့စီးပွားရေးနယ်ပယ်၅ခုကိုလွန်ခဲ့တဲ့ဩဂုတ်လထုတ်ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီထဲမှာမြမစီးပွားရေးဥပိုင် Limited MEHL နဲ့မြမစီးပွားရေး Corporation MEC ဟာစစ်တပ်ပိုင်ကုမ္ပဏီအဖြစ်တင်ရှားပါတယ်။သူတို့အောက်မှာစီးပွားရေးလုပ်ငန်းပေါင်း105ခုရှိတယ်လို့ဖော်ပြပါတယ်။ Crony Company တွင်လည်းနီးကပ်စွာဆက်သွယ်ထားပါသေးတယ်။ရခိုင်စစ်စင်ရေးမှာ Crony Company 45ခုကရန်ပုံငွေထောက်ပံ့ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များဆောင်ရွက်ရေးကော်မတီကိုကမ္ဘောဇာအုပ်စုကဒေါ်လာ2တန်းကျော်ကာကွယ်ရေးဦးစီးချုပ်ကိုဒေါ်လာ2တန်းခွဲလှူဒန်းခဲ့ပြီး Max မြန်မာအုပ်စုကတော့ဒေါ်လာ1တန်းခွဲလှူဒန်းပါတယ်။2017ရွေးကောက်ပွဲအစိုးရဖွဲ့စည်းချိန်မှာကချင်းပြည်နယ်မှာတိုက်ပွဲပြန်လည်ဖြစ်ပွားပြီးကြောက်စိမ့်တူပေါ်မှုနဲ့နေဆက်ကုံသွဲမှုကိုစစ်တပ်ကချုပ်ကန့်လိုက်တာမို့မြောက်ပိုင်းတိုင်းကစစ်ဘုအစင်းစစ်အကျိုးအမြတ်ခံစားရပါတယ်
။လက်နက်ကင်ပဋိပက္ခဖြစ်ပွားနေတဲ့ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေရှိပါတယ်။စစ်တပ်ပိုင်ကြောက်စိမ့်နဲ့ဗဒမြားလုပ်ငန်းပေါင်း23ခုတွေ့ရတယ်လို့ဖော်ပြပါတယ်။စစ်တပ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့နိုင်ငံခြားကုမ္ပဏီ44ခုရှိပြီးတပ်နဲ့ဖက်ဆက်လုပ်ထားတဲ့နိုင်ငံခြားကုမ္ပဏီက14ခုရှိပါတယ်။လက်နက်ခရမ်းနဲ့အခြားပစ္စည်းတွေတပ်မတော်ကိုရောင်းချနေတဲ့နိုင်ငံ9ခုရှိပါတယ်။အဲ့ဒီထဲမှာနိုင်ငံပိုင်ကုမ္ပဏီ12ခုနဲ့ပုဂ္ဂလိကပိုင်ကုမ္ပဏီ2ခုပါဝင်ပါတယ်။စစ်ဘက်ရောအရက်ဘက်ပါတုံးလို့ရတဲ့ပစ္စည်းတွေတပ်မတော်ကိုရောင်းချနေတဲ့ပုဂ္ဂလိကပိုင်နိုင်ငံခြားကုမ္ပဏီ9ခုရှိကြောင်းကိုလည်းကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်။တိုင်းသားလက်နက်ကိုင်နဲ့ပူးပေါင်းပြီးတယံဇာတထုတ်ယူနေတဲ့နိုင်ငံခြားကုမ္ပဏီတွေလည်းရှိပါတယ
်။ထူးခြားတာကတော့စစ်တပ်ပိုင်လုပ်ငန်းကြီးနှစ်ခုဖြစ်တဲ့ MEHL နဲ့ MEC ကိုနိုင်ငံပိုင်မဟုတ်ဘူးလို့သတ်မှတ်ထားတဲ့အချက်ပါပဲ။ MEHL နဲ့ MEC ရဲ့အစုရှယ်ယာအလုံးကိုလက်ရှိစစ်ဘုံနဲ့အငြိမ်းစားစစ်ဘုံတွေကပိုင်ဆိုင်ပါတယ်။ MEHL မှာအစုရှယ်ယာပိုင်ဆိုင်သူ3,200ကျော်ရှိတယ်လို့မန်နေဂျာဟောင်းဘုံမူးလှမျိုးကပြောကြောင်း2019ဖေဖော်ဝါရီလ1ရက်နေ့တို့ Financial Times ပရိသတ်မှာမိုက်ကယ်ပီးကဖော်ပြပါတယ်2015-16မှာ MEH ဟာဒေါ်လာ85သန်းအမြန်အစွန်ရရှိပြီးဒီထက်ကသုံးပုံတစ်ပုံကိုအစုရှယ်ယာရှင်တွေကိုမျှဝေပေးတယ်လို့ဆိုပါတယ်ဒါပေမဲ့ MEH မှာမဖော်ပြတဲ့ဝင်ငွေအများအပြားရှိနိုင်ပါတယ်2014မှာကြောက်စိမ့်ဒေါ်လာသန်း3,000ဘူးရောင်းရတယ်လို့လန်ဒန်အခြေစိုက် Global Witness အစီရင်ခံစာမှာဖော်ပြပါတယ
်။အများသိကြတဲ့စစ်တပ်ပိုင်ကုမ္ပဏီကြီးတွေဟာစစ်ဘုစီးပွားရေးလောကရဲ့ထွက်ပြူစအကင်းလေးသာဖြစ်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။အငြိမ်းစားဗိုလ်ချုပ်မှုကြီး၊ဗိုလ်ချုပ်ကြီး၊ဗိုလ်ချုပ်နဲ့ဘုံဦးကြီးတွေပိုင်တဲ့စီးပွားရေးလုပ်ငန်းအများအပြားရှိနေပါတယ်။အထူးသဖြင့်ကြောက်မြတ်မှောင်ခိုလုပ်ငန်းကိုကြီးစိုးကြပါတယ်။စစ်ဘုစီးပွားရေးနဲ့အရသာပြုပြင်ရေးဟာဗရာတလန်တန်တလန်မသက်ဆိုင်လောက်အောင်ကွဲပြားခြားနားနေတယ်လို့မြင်သူတွေလည်းရှိပါတယ်။ MEH ရဲ့ထိပ်ပိုင်းကညွှန်ကြားရေးမှူးဆယ်ဦးဟာစစ်ဘုတွေဖြစ်ကြပါတယ်။အုပ်ချုပ်တဲ့ဘုတ်အဖွဲ့ကိုစစ်ဦးစီးချုပ်ဦးဆောင်တဲ့ထိပ်တန်းအရာရှိ9ယောက်ကကြီးကြပ်ပါတယ်။ MEH ရဲ့ကိုယ်စားလှယ်နဲ့တွေ့ဘူးတဲ့နိုင်ငံခြားအရာရန်တူကတော့တီးကြကဘာကလူသားတွေနဲ့တွေ့ရတယ်လို့ပဲလို့မှတ်ချက်ပေးပါတယ
်။ဟုတ်ပါတယ်။ MEH နဲ့ MEC ဟာစစ်တပ်အတွက်တီးကြတည်ထောင်တဲ့အဖွဲ့အစည်းတွေပါ။စစ်တပ်ရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီတဘောမျိုးဖြစ်နေပြီးခေဝဲစွာလောက်ကိုင်းတဲ့အဖွဲ့တွေဖြစ်ပါတယ်။စစ်ကောင်းဆောင်ပိုင်းကတော့အစီရင်ခံဖို့လိုပါသေး။ရွေးကောက်ပွဲအစိုးရကပြုပြင်ပြောင်းလဲလှုပ်လာတဲ့အခါမှာ2019မြန်မာနိုင်ငံကုမ္ပဏီများဥပဒေအရစစ်တပ်ပိုင်ကုမ္ပဏီကြီးနှစ်ခုစလုံးရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားရေးမှုဦးစီးဌာန DICA ကိုနှစ်စဉ်အစီရင်ခံစာတင်ပြဖို့လိုအပ်လာပါသေး။ဒါပေမဲ့အများပြည်သူသိရှိနိုင်ဖို့အတွက်ထုတ်ပြန်ကြေညာစရာမလိုကြောင်းသိရှိရပါသည်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေမှာအာဒီလိုက်စားမှုအများဆုံးတွေ့ရတယ်လို့မိုက်ကယ်ပီးရဲ့ဆောင်းပါးမှာဖော်ပြပါသည် MEH ကစစ်ဘုတွေဟာစီးပွားရေးလုပ်ချင်တဲ့နိုင်ငံခြားကုမ္ပဏီတွေစီကနေလက်ယူလေးရှိတယ်လို့ဆိုပါတယ်ဗီယက်နမ်ကာကွယ်ရေးဝန်ကြီးဌာနပိုင်ဗီယက်တန်နဲ့ပူးပေါင်းပြီးတည်ထောင်တဲ့မိုက်ကယ်တယ်လီကောမှာစစ်တပ်ပိုင်ကုမ္ပဏီဖြစ်ပါလေ။ဒီလိုစစ်တပ်လုပ်ငန်းတွေအပြင်အစိုးရဘတ်ဂျက်အသုံးစရိတ်မှာလည်းစစ်တပ်ရယူတဲ့ဝေစုဟာအများဆုံးဖြစ်နေပါလေ။ဒီအကြောင်းကိုရှေ့အပတ်မှာဆက်လက်တင်ပြပါမယ်ခင်ဗျာ။
ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့မိုးချိုးကြောင့်သိဆုံးသူများလာခြင်းအကြောင်းအပိုင်းနှစ်ကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာဒီမိုးချိုးကြောင့်ဒီနှစ်သိဆုံးရသူတွေအထက်ကွင်းပြင်မြချောင်းတွေအပြင်လမ်းပေါ်နဲ့အိမ်တွင်းအိမ်ပြင်ရောက်နေသူတွေလည်းပါတယ်လို့ဘေးအန္တရာယ်ဆရာကြွန့်ကျင်သူတွေကဆိုပါတယ်အခုလိုလမ်းပေါ်အိမ်တွင်းနဲ့အိမ်ပြင်မှာဘလို့မိုးချိုးပြစ်ခံကြရပြီးဘလို့ကာကွယ်နိုင်ပါလဲဒီအကြောင်းအသေးစိတ်စောင့်ကြည့်နေတဲ့ဘေးအန္တရာယ်ဆရာစီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားမှုတော့ဖြူလက်လက်ထုံကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်ဟုတ်ကဲ့ဘေးအန္တရာယ်စီမံခန့်ခွဲမှုဌာနကညွှန်မှုတော့ဖြူလက်လက်ထုံခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာမိုးချိုးကြောင့်ဒီနှစ်မိုးမှာသေဆုံးမှုများတဲ့အကြောင်းပြီးခဲ့တဲ့တစ်ပတ်ကပြောရမှာအဓိကသေဆုံးရတဲ့ဝန်ဆာရှာဖွေလုပ်ကိုင်သူတွေပေါ့နော်အထူးသဖြင့်တော့လေကွင်းပြည်တွေမှာလိုရတဲ့လေသမားတွေနဲ့နောက်မြချောင်းတွေမှာနဲ့ဆောက်လုပ်ရေးတွေမှာလိုရသူမျိုးတွေအတွက်ဘလို့ကာကွယ်တင်တာကိုပြောခဲ့ပြီးမှဒီတစ်ခေါက်တော့ဆံမရင်နောက်အဖြစ်များတာဖြစ်တဲ့ဒီလမ်းမပေါ်နဲ့အိမ်တွင်းနဲ့အိမ်ပြင်မှာဘလို့ကာကွယ်တင်တာကိုဆက်ပြောမှာမို့လမ်းမပေါ်မှာဆံမရည်တထောင်နာမိုးခိုးနောက်စပိန်တွင်းဖြစ်ခဲ့ရတာမျိုးတွေအတွက်ဘလို့စအကြံပေးခြင်းလဲ
အဲ့လိုမိုးခိုးတဲ့သူတွေနောက်တော့အဖြစ်တော့သူသူကိုကိုပေါ့နော်ကျွန်တော်တို့လည်းဥပမာဒီမိုးရီထဲမှာရောက်နေတဲ့အချိန်မှာတော့အရင်လဲမိုးတွေကမိုးချိုးတွေကလည်းပြင်းနေတယ်ဖြစ်စီလည်းနေတယ်မိုးတွေဖြစ်ချုံနေတော့လဲဒါပဲဖြစ်နီးစက်ရအဆောက်အဦတွေ့တယ်ဆိုလို့ရှိရင်လည်းဝင်တော့ခိုးမိမှာပါများတော့ဖြစ်တော့လဲဒီလိုနေရာပဲခိုးဖို့တော့ရှိလာမှာပေါ့နော်ဒါမှလည်းအဲ့ထဲမှာများတန်ထဲတွေနဲ့ညာနီးစက်နေတလားပေါ့နော်ကိုကကြည့်တင်တယ်ပေါ့နောက်ကစပိန်တွန်းတဲ့သူတွေဆိုရင်ဒါဖြစ်တန်ထဲနဲ့ထိစက်နေရဆိုဒီစပိန်တွန်းလာတယ်စပိန်စီးလာတယ်ဆိုင်တယ်စီးလာတယ်ဆိုရင်တော့မှအမြန်ဆုံးပေါ့နော်ကိုစီးနေတာတွေကိုခဏထားပြီးတော့ဒီပစ္စည်းတွေနဲ့နည်းနည်းဝေးတဲ့နေရာမျိုးပေါ့နော်အဲ့လိုလေးမှနေနေတယ်ဒီခိုလုံတဲ့ခါမှလည်းအဲ့လိုခုနကလို့ဆိုဟိုဆက်ရက်ဒီမှာခိုလုံတဲ့သူတွေကမာယုံမှာဝင်ပြီးခိုတယ်ပေါ့နော်ဒီလိုမျိုးလဲမိုးချိုးပြတဲ့ဖြစ်စဉ်လေးတွေရှိပါတယ်ဟိုမခိုမဖြစ်တော့ခိုရမှာဆိုပေမဲ့အဲ့ထဲမှာခုနကပြောသလိုဒီကန်တဲ့ပစ္စည်းတွေပြက်ဖြစ်စီးနိုင်တဲ့ပစ္စည်းတွေနဲ့ဝေးတဲ့နေရာအဆောက်အဦရဲ့အလယ်လေးမှတက်နိုင်ရင်ပေါ့နော်အဲ့လိုမျိုးလေးတွေမှခိုမှာပေါ့
ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောဒီလမ်းမပေါ်မှာအတွက
်ရှင်ဌာနဆက်ဆက်ပြီးပြောမယ်ဆိုရင်ပေါ့နော်ဒီကိုလမ်းသွားလမ်းလာဖြစ်နေတဲ့အချိန်ဆိုရင်တော့မှဓာတ်တိုင်လေးအနာတော့ပေါ့နော်ဒီတုဆူးချိုးတွေအနာပေါ့နော်တုဆူးချိုးတချို့ဆိုရင်ချန်စီကိုတုဆူးချိုးနဲ့ကာတာမျိုးရှိနေအဲ့လိုမျိုးတွေအနာတွေဆိုရင်တော့မှမနေထင်ဘူးပေါ့
ဟုတ်ကဲ့ဆရာမကြီးနောက်တစ်ခုကဒီနေ့ထဲမှာထူးထူးခြားခြားဖြစ်လာတဲ့ဒီအိမ်ထဲမှာပဲဖုန်းသွင်းအင်တာနက်သွင်းဖြစ်ရတဲ့သူတွေအတွက်တော့ဘယ်လိုကြံပေးခြင်းလဲ
ပါပဲဖြစ်တတ်တူဖြစ်စီဖြစ်ဖြစ်နဲ့တန်ခါနဲ့ဆက်ဆက်တဲ့မြောက်ဆက်စီးပေါ့နော်ဆက်ဆက်နဲ့ဆက်ဆက်တဲ့အခါကျတော့အချို့ကလည်းဖုံးတုံးလို့ဖြစ်တာမဟုတ်ဘူး။ဘာညာလဲကျမတို့ဒီအခုတလောလေးမှာတော့ကြားရတာရှိပါတယ်။ဒါတော့ပညာရပိုင်းဆိုင်ရာနည်းပညာပိုင်းဆိုင်ရာတွေပေါ့နော်။ဒါပေမဲ့တကယ်နေပြင်းလက်တွေ့မှာကြတော့လည်းအဲ့လိုအင်တာနက်သုံးနေတဲ့အချိန်မှာမူချိုးဖြစ်လို့ဟိုတည်ဆုံနေသူတန်ရတဲ့သူဖုံးပြောနေတဲ့အချိန်မှာပေါ့နော်။အဲ့လိုမျိုးဖြစ်စဉ်တွေရှိပါတယ်။ဒီမိုးရွာနေတဲ့အချိန်မှာဖုံးလေးကင်ပြီးတော့အဆောင်ရဲ့အပြင်ကိုထွက်ပြီးတော့ပုံပြောလို့မိုးချိုးဖြစ်ပြီးတိတ်ဆုံးသွားတဲ့ဖြစ်စဉ်တွေလည်းတစ်ခါလဲရှိခဲ့တာပါအိမ်ထဲမှာပဲအင်တာနက်သုံးနေတဲ့အချိန်မှာလည်းပြည့်တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်အဲ့တော့ဘာပဲဖြစ်ဖြစ်တော့ကိုယ့်ရဲ့အသက်အန္တရာယ်အတွက်ဆိုရင်ကတော့ဒီအရှင်ကအတွေ့အကြုံရှိခဲ့မယ်ဖြစ်စဉ်ရှိခဲ့မယ်ဆိုတော့လိုက်နာတင်ပါတယ်ဒါဆိုမိုးအရင်ထစ်ချုံနေမယ်မိုးချိုးကိုဖြစ်အစီးတွေလက်နေမယ်ဆိုလို့ရှိရင်အိမ်ထဲမှာပဲဖြစ်ဖြစ်အိမ်ပြင်မှာပဲဖြစ်ဖြစ်ပေါ့နော်ပုံညိုတော့မတုံးတင်ပါဘူးတတ်နိုင်လို့ရှိရင်တော့ဆက်တောင်းမှာပေါ့နော်ပုံပါသွားတော့မှပိတ်ထားတင်တယ
်ဟုတ်ကဲ့ဆရာမကြီးနောက်တစ်ခုကဒီနှစ်ထဲမှာပဲထပ်ဖြစ်လာတဲ့သဘောပေါ့နော်ဒီတစက်မိတ်မှာရေခံတဲ့သူရေချိုးတဲ့သူလည်းရှိရတယ်မဆင်ပါသူတို့အတွက်ရော
အဲ့လိုမျိုးတစက်မိတ်အောက်မှာပေါ့နော်ရေချိုးလို့မိုးချိုးဖြစ်တဲ့ဖြစ်စဉ်တွေဟိုအရင်ကရှိခဲ့ပြီးလေတုံးခဲ့တဲ့၄၅ချက်မျိုးပေါ့နော်နောက်အခုဒီတလောမှာကျတော့ဒီတစက်မိတ်မှာမိုးရေခံတဲ့အချိန်မှာဒီမိုးချိုးဖြစ်တဲ့ဖြစ်စဉ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်လည်းဒီရေနဲ့လည်းဆက်ဆက်မယ်နောက်ပြီးတော့ဒီနေရာတဝိုက်မှာဒီမိုးချိုးပြင်းတဲ့ဖြစ်စဉ်ရှိနေလို့ပေါ့ဟိုမိုးရွာမိုးချိန်တဲ့အချိန်ဖြစ်ပြီးလက်တဲ့အချိန်ကတော့တတ်နိုင်လို့ရှိရင်ဒီနေ့ထူးထူးမှုလေးကံကြပစ္စည်းတွေဥပပကံစေးနေတာရချပေါ့အဲ့လိုမျိုးလေးတော့ရှောင်တဲ့
ဟုတ်ကဲ့ဆံမကြီးနောက်ထပ်ရောဒီအိမ်ထဲမှာရှိတဲ့သူတွေအတွက
်အခုနောက်ပိုင်းတော့အိမ်ထဲမှာဒီတိုင်းနေနေတယ်လေအဲ့လိုမျိုးပြစ်တဲ့ဖြစ်စဉ်တွေတော့ရှိပါတယ်အိမ်ထဲမှာကိုကနေပြီးဆိုရင်လည်းတက်နိုင်ရောဒီကရင်ပေါက်တွေနားတကားပေါက်တွေနားမနေနဲ့ပေါ့နောက်ကကျတော့ကရင်ပေါက်တွေကမှန်နေပါလေဖြစ်နေတယ်ဆိုရင်တော့မှလိုက်ကတတာမျိုးဟိုဆက်ကူကတာမျိုးပေါ့နော်အဲ့လိုမျိုးတွေလည်းထုတ်ထားစင်ပါတယ်ဟိုအဆောက်အဦရဲ့တက်နိုင်ရောအလယ်မှာနေတဲ့ပေါ့အပေါက်တွေနဲ့နှံ့ရည်နေ နဲ့ဝေးတဲ့နေရာမျိုးပေါ့နော်အဲ့လိုမျိုးဒီမှာနေတဲ့နဲ့နောက်ကကျတော့အိမ်ထဲမှာရှိနေတယ်ဆိုရင်တော့ရေဒီယိုနားထောင်တာတွေ TV ကြည့်တာတွေမလုပ်တဲ့မှာကွန်ပျူတာရိုက်နေတယ်ဒါလေးတွေကိုခဏခါတင်တယ်နောက်ဆက်ဖြစ်ပေါ့နော်မိဘတိုက်နေတာမျိုးတို့သမင်းဟင်းဟိုးချက်နေတာမျိုးတို့ဒါတွေမလုပ်ခဲနဲ့တတ်နိုင်မယ်ဆိုရင်ခလုတ်တွေပိတ်ပလတ်တွေတောင်မှရှုပ်ထားတင်တယ်ပေါ့နောက်အဲ့ဒီကပြောတဲ့ရှိသုံးထွေတာပေါ့ရှိချိုးတာတွေရှိသုံးနေတာတွေမလုပ်တင်နောက်အိမ်ထဲမှာဆိုလို့ရှိရင်လည်းဒီတန်နဲ့ဆက်ဆက်တဲ့ပစ္စည်းတွေရှိနေတန်တဲ့ပစ္စည်းတွေဒါလေးတွေကိုမကင်ထားတင
်ဟုတ်ကဲ့ဆရာမနောက်တစ်ခုတော့ဒီအိမ်ပြင်မှာဆိုရင်ရောခုနကပြောခဲ့ပြီးသားပေါ့နော်ဟိုစိုက်ကယ်တို့စပိန်တို့ကလွဲပြီးတော့တခြားအခြေအနေတွေမှာ
တခြားအခြေအနေမှာဆိုရင်လည်းဟိုဖြစ်နိုင်မှာကတော့ဟိုလမ်းလျှောက်နေတာမျိုးလည်းဖြစ်နိုင်တယ်ဟိုကလမ်းလျှောက်နေမယ်ဆိုတော့ခုနကကျွန်မကြံကြည့်ခဲ့တဲ့အတိုင်းပေါ့နော်ညတော့ဖြစ်ရင်ပြင်းတဲ့နေရာတွေထပ်တိုင်နေတဲ့ဝေးတဲ့နေရာဖုန်းတာဝါတိုင်နေတဲ့ကြီးတဲ့နေရာတွေမှာမနေနဲ့ခက်ဝေးဝေးနေပေါ့နော်နောက်တည့်တည့်အမြင်ကြီးတွေအဲ့လိုနေရာတွေကိုမနေတင်ဘူးလမ်းလျှောက်တော့ကရှည်တူးလို့ရှင်ရှည်နဲ့ချိန်ဆမှုမရှိအောင်ပေါ့နော်ရှည်နဲ့ဝေးတဲ့ကျန်းကျောင်းမျိုးကသွားတင်တယ်နောက်ဆက်ဆက်မျိုးကြိုးတွေပေါ့နော်ဆက်ဆက်ထပ်တိုင်းလေးဒါလေးကိုရှောင်တင်တယ်နောက်ခါကျတော့ကျွန်တော်တို့မိမိအားဆိုလည်းပြောကြပါရဲ့ထီးဆောင်လာတဲ့ထီးဆိုတာကလည်းပန်နဲ့ပဲပေါ့နော်ထီးဆောင်လာလို့ရှိရင်တော့မှမိမိအားဆိုရင်ဒီကြီးတွေကလည်းပြောပြပြီးလာရှိတယ်လေထီးဆောင်လာရင်ကိုယ့်ရဲ့လက်လေးကျင်းလာမယ်ဆိုတော့အမိုးချိုးဖြစ်တော့မှထီးကိုအမြန်ဆုံးလွှင့်ပြရပေါ့နော်အမြန်ဆုံးလွှင့်ပြပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်ဟိုအသေးဆုံးဖြစ်အောင်ဘာပဲဖြစ်ဒူးတုတ်ထိုင်ချဒီလိုလေးဝတ်ပြီးတော့ပေါ့နော်အထူးကတော့ခန္ဓာကိုယ်မိုးချိုးပြတ်ရဲ့အသေးဆုံးဖြစ်အောင်နေရမှာပေါ့နော်ဟိုဝမ်းလာကြီးမှောက်ပြီးတော့အဲ့လိုကြီးရှောင်ကြတာမျိုးမဟုတ်ဘူးပေါ့နောက်တစ်ခုကကျတော့လေကားမောင်းနေတဲ့အချိန်ဆိုလို့ရှိရင်မိုးလည်းအရင်ရွာနေမယ်ဖျက်စီးပြီးမိုးထစ်ချုံနေဖြစ်နေမယ်ဆိုလို့ရှိရင်တော့ကားကိုလည်းတက်နိုင်တော့ရက်လိုက်တယ်ပေါ့နော်ရက်တဲ့အခါမှာလည်းခုနကလိုတစ်တင်အောက်တွေဓာတ်တိုင်အောက်တွေအဲ့လိုမျိုးတော့မရက်တင်ပေါ့ဟိုအပြည့်စုံနဲ့ဆက်ကျိုးတွေနဲ့ဝေးတဲ့နေရာမျိုးမြင့်မားတဲ့တစ်တင်ကြီးတွေပေါ့နော်အဲ့လိုမျိုးတွေတော့ရှောင်ချားတယ်လေရက်ထားတဲ့နောက်မှာအချက်ပြမီလေးဖွင့်ထားတယ်ကားထဲမှာလည်းကိုကပန်နဲ့ဆက်ဆက်တဲ့ဟာတွေကိုလိုက်မကင်မနဲ့ဒီလိုလေးပဲပေါ့နော်နေရမယ်နောက်ရှိသေးပါသေးဖြတ်ရမယ့်အခါမျိုးပေါ့နော်ဒီမိုးရွာနေမဖြတ်သေးဘဲနဲ့ခဏဆောင်တယ်ပေါ့
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီနှစ်ထဲမှာဒီအထူးသဖြင့်မိုးဥကြကာလမှာပေါ့နော်အခုလိုမိုးကြိုးကြောင့်ဒီဆင်းရဲသူများလာတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောပါရှင်းမလား
ကျွန်တော်တို့ဒီဖြစ်စဉ်တွေကိုကြည့်ရတာပေါ့နော်မိုးကြိုးကြစ်တာကလည်းနောက်တော့ဖြင့်နေကင်းချက်နိုင်ရနေညနေ6နိုင်အတွင်းအဲ့လောက်ကြားကာလလေးဒီမှာဖြစ်နေတာညတော့အများဆုံးတွေ့ရတယ်အဲ့တော့ဒီမိုးရွာမယ်မိုးထစ်ချုံမယ်လျှက်စီးလက်မယ်ဒီလိုအချိန်တွေမှာဖြစ်ပြီးဆိုလို့ရှိရင်တော့အတက်နိုင်ဆုံးကိုကူကိုကာကွယ်ပါပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းနော့အသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတက်မတော်တို့နဲ့နှစ်ဖက်ဆူနေပွဲတွေကိုပြန်လည်စတင်လိုလားကြောင်းမြောက်ပိုင်းမဟာမိတ်အဖွဲ့တွေကပြောပါရယ်ရခိုင်ပြည်နယ်အမ်းမြို့နယ်ဓာလက်ကျေးရွာအုပ်စုကဒေသခံတွေစာနယ်ရိက္ခာအခက်ခဲကြောင်းမြို့ပေါ်မှာခိုလုံနေကြရတယ်ဆိုတာနဲ့ရှမ်းပြည်နယ်အတွင်းအရက်သားတွေလူခွေရေးချိုးဖောက်ခံနေရတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါပနာမအပြည့်ရဲ့လက်မှတ် bilateral ရေးထိုးနိုင်ရေးအတွက်အစိုးရတက်မတော်နဲ့နှစ်ဖက်ဆွေးနွေးပွဲတွေကိုပြန်လည်စတင်ဖို့လိုလာတယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ကပြောပါတယ်မြောက်ပိုင်းမဟာမိတ်လေးဖွဲ့ထဲကတစ်ဖွဲ့ဖြစ်တဲ့တအန်းပလောင်တပ်ဖွဲ့ TNLA ကတရင်နဲ့ပြန်ကြားရေးတာဝန်ခံပုံမူမိုင်းအိုက်ကျော်ကအဓိကတိတိုက်ပွဲဖြစ်နေတဲ့ဆိုတာကတွေ့ဆုံဆွေးနွေးပွဲမရှိလို့တွေ့ဆုံဆွေးနွေးပွဲရှိတော့လေရက်လက်ကမတိုးတက်လို့ဒီလိုမျိုးတိုက်ပွဲတွေမဖြစ်အောင်မကြာခဏတွေ့ဆုံဆွေးနွေးဖို့လိုတယ်လို့ပြောပါတယ်တွေ့ဆုံဆွေးနွေးပွဲစတင်ရန်အတွက်နိုင်ငံတော်တမရယုံကငင်းချမ်းရေးအချိုးတော်ဆောင်အဖွဲ့ PCG ကိုအခုလအစောပိုင်းကဆက်တွယ်ပြောဆိုထားကြောင်းတွေ့ဆုံဆွေးနွေးဖို့လည်းအပြန်အလှန်ညှိနှိုင်းနေဆဲဖြစ်ကြောင်း PCG ကပြောပါတယ်
ရခိုင်ပြည်နယ်အမ်းမြို့နယ်မှာအစိုးရစစ်တပ်ကရိတ်ခါတပ်ယူခွေတွေပိတ်ပင်ထားတဲ့အတွက်ဒလက်ကျေးရွာအုပ်စုကဒေသခံတရားကျော်ဟာစန္ဒရိတ်ခါခဲခဲ့ကြောင်းမြို့ပေါ်မှာလာရောက်ခုံလုံနေကြရပါတယ်။အခုလူထက်ပြေးတင်းချောင်လာကြတဲ့သူတွေကတော့ဒလက်အုပ်စုမင်္ဂလာဆောင်ကျေးရွာသားတွေဖြစ်ကြပြီးမြတ်သိန်းနံဖုံးတော်ကြီးကျောင်းမှာအလူရှင်တွေရဲ့ကူညီနဲ့ယာယီဆက်လျှောက်ထားတယ်လို့အမ်းမြို့ခံတွေကပြောပါတယ်။ဒလက်ချောင်းမှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ကစူးကိုင်းမှာခြေဆိုင်ထားတဲ့အစိုးရတပ်ကဒလက်ချောင်းကိုသွားတဲ့ကုန်းလမ်းရေလမ်းတွေကိုပိတ်ဆို့ထားတယ်လို့စံနဲ့တခြားရိတ်ခါတပ်ယူဖွဲ့ကိုလည်းလွန်ခဲ့တဲ့3လလောက်ကတည်းကပိတ်ပင်ထားတာဖြစ်ပါတယ်
Pan si yami muye sewa yangwen tu ne patan mu shide so bi DKPA ta ye mu tu ugo sese naim po atwa se lo pe po. Kayim ti ne ne lo wunji ga DKPA ta chong cha sa pe po pare. Dikere me la nasa liya ni ronga. Lwa lin taong ji ka la ma ice taong chao ya sa nga kilo ne atu. Te saong la dun ugo pan si yami bi sese cha aya DKPA ga tamu asin shi tu tu u ne patan sanwe mu shide atwa. Any dying mugo, sisipo, Yamananga yeta poetan, say lupe potre, Kayimti ne ne lunji, Yomin nanga, Zona she and ne yeswene, DKB sasanye yoma, sapo a jang jar had up to parade, DKB a pega, sell a losa metin in a patapi, DKB a dusi usi choco, mimia yama, Tana chota, a soba a jang jarza, machine de jang up jan lepe jar kebare.
Yakaimiapanga, miaumune, the new session sagangu, bigger yapanga, tamroga, way of sisikeraja. စစ်ချောင်းလို့ချောင်းလိုက်ပြီးထပ်ပြီးသွားကြတယ်လို့စကမ်းတာဝန်ရှိသူတွေကပြောပါတယ်။သိညိုစစ်ချောင်းစခန်းကိုပြီးခဲ့တဲ့ဆွန်လဆက်လျင်းနေ့ကနေ့ရက်တာစစ်ဆေးခဲ့တာဖြစ်ပြီးအိမ်တော်စုစီးရင်တွင်နဲ့အေအေဖွဲ့နဲ့ဆက်ဆက်မှုရှိမရှိစစ်ဆေးခဲ့တာဖြစ်တယ်လို့သိညိုစစ်ချောင်းစခန်းတာဝန်ကဥဝေလာအောင်ကပြောပါတယ်။လက်ရှိသိညိုစခန်းမှာလူကြီး၃000ကျော်နေထိုင်တာဖြစ်ပြီးတမရော်ကလာဆ
မြန်မာစစ်တပ်နဲ့အပြည့်ရ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဇွန်လ17ရက်နေ့ကတပ်မတော်ချင်းမြန်တပ်ရင်းအမှတ်326နဲ့ RCSS SSA တပ်တို့တိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲကြောင့်စစ်လက်နက်ပစ္စည်းတွေသိမ်းဆည်းရမိတယ်လို့ RCSS ကထုတ်ပြန်ထားပေမဲ့နှစ်ဖက်တေကြေဒဏ်ရာရရှိမှုကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒေတာတွင်တပ်မှုတွေကတော့အစိုးရတပ်ဖက်က2ဦးသေဆုံးပြီး2ဦးဒဏ်ရာရရှိတယ်လို့ပြောပါရယ်
။လာမယ့်2020ရွေးကောက်ပွဲမှာဆက်လက်ပါဝင်ရှင်ပြန်သွားဖို့တိုက်တွန်းမှုတွေရှိနေပေမဲ့အသက်အရွယ်ရဝင်ရောက်ရှင်ပြန်ရွေးခံမှာမဟုတ်တော့ဘူးလို့မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌတော်တင်အိကပြောပါရယ်။တော်တင်ဤဟာမကြခင်အသက်85နှစ်ပြည့်တော့မှာမို့လှုပ်ရည်ကံရည်ရှိတဲ့လူငယ်တွေကိုနေရာဖယ်ပေးချင်တာဖြစ်ပြီး၎င်းတွေနဲ့ပါတီလုပ်ငန်းနဲ့နိုင်ငံအကျိုးပြုလုပ်ငန်းတွေကိုဆက်လက်လုပ်ကင်သွားမယ်လို့လည်းသူကပြောပါတယ်။တော်တင်ဤဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီမွန်ပြည်နယ်ဒုတိယဥက္ကဋ္ဌဖြစ်ပြီးတော့1990ထွေထွေရွေးကောက်ပွဲမှာလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ရွေးချယ်ခံရတဲ့ဝါရီနိုင်ငံရေးသမားတူဖြစ်ပါတယ်။
အခုတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရှမ်းပြည်နယ်အတွင်းအရက်သားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရခြင်းနဲ့တပ်မတော်ကနေလူခွေရေးချိုးဖောက်ခဲ့တာနဲ့ပတ်သက်လို့ရှမ်းလူမှုအဖွဲ့အစည်းတွေကနေသဘောထားထုတ်ပြန်ခဲ့ပါတယ်။အမည်ရဲ့စူးစီးချက်ကိုတော့နိုင်ကွန်းအင်ကနေတင်ဆက်ပေးပါမယ်ရှင်
။ရခိုင်ပြည်နယ်အတွင်းမှာတမကတခြားတိုင်းဒေသတွေမှာလည်းတပ်မတော်ကနေလူခွေရေးချိုးဖောက်မှုတွေလှုပ်ဆောင်ခဲ့တယ်လို့ရှမ်းလူမှုအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။ခိုင်မြမာနယ်ဇက်ကရှမ်းစစ်ဘေးဒုက္ခသည်များကူညီရေးကော်မတီဝင်ဆိုင်းလင်းကတော့
တိုင်းဒေသကြီးခံရတဲ့ကိစ္စတွေဟာတော့အခုလည်းအရင်တော့လည်းခံခဲ့တယ်အခုလည်းခံနေရတယ်ဒါပေမဲ့ရွေးကြမ်းနဲ့မတူတာရွေးကြမ်းတပြိုင်နဲ့တစ်ချိန်ထဲမှာလုံးလုံးဖြစ်သွားတဲ့ကိစ္စဖြစ်တော့ကဘာတဲ့အာယုဒါဆိုင်တဲ့အခုရွေးကြမ်းနဲ့ရခိုင်နေမှာပမာတမတော်နဲ့လောက်တာဖို့ဖို့ဒီရှမ်းနေကချင်းနေအဲဒီရင်းနေမို့နေရှိပါတယ်အဲဒီလိုရှိခဲ့တယ်ပေါ့နော
်ပြီးခဲ့တဲ့23နှစ်ကတည်းကရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်ကိုဟင်းမြို့နယ်စိုင်းခုံကျေးရွာနဲ့တပ်ဖွဲ့ဟူကျေးရွာကဒေသခံ56ယောက်ကိုတပ်မတော်ကနေစုလိုက်ပြုံးလိုက်တပ်ပြခဲ့ခြင်းနဲ့ဒေသခံ4သိန်းကျော်ကိုသူတို့ရဲ့နေရာကနေအသင်းအာရမမောင်းထုတ်ခဲ့တဲ့ဖြစ်စဉ်ကိုအခြေခံပြီးထောက်ပြပြောဆိုခဲ့ခြင်းဖြစ်ပါတယ်ဇွန်လ16ရက်နေ့ကရှမ်းလူမှုဖွဲ့စည်း18ဖွဲ့ကရှမ်းပြည်နယ်တောင်ပိုင်းကျေးလက်လူထုအစုလိုက်ပြုံလိုက်အသပြခံရမှုအောက်မွေဖွဲ့နေရက်ကောင်းစဉ်နဲ့ပူးတဲ့သဘောထားထုတ်ပြန်ချက်တစ်ဆောင်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာ1969ခုနှစ်ဇွန်လ16ရက်နေ့ကရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ကွန်ဟိမြို့နယ်မှာအမျိုးသမီးတွေကလေးတွေပါဝင်ကျေးလက်ရွာလူရွာသား56ဦးကိုစေဆိုးရတမတော်ကတပ်ဖြတ်ခဲ့တယ်လို့ဆိုဆွဲထားပါတယ်။ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အသွင်မှုချုပ်ဆိုင်းလာကလည်းရှမ်းပြည်နယ်မှာလူခွေရေးဆုံရှုံနေတယ်လို့ဆိုပါတယ
်။ရှမ်းပြည်နယ်မှာ96 98 98အဲ့ဒီနှစ်တွေမှာအဆိုးအဆုံးအနေအထားမျိုးရောက်ခဲ့တာပေါ့နော်။စတင်လာတာတော့1958ဝန်းကျင်တရုတ်ပြည်ကျူးကျော်လာတာအကြောင်းပြုပြီးတော့မှရှမ်းပြည်မှာတလူမျိုးမတရားမှုတွေကစက်တိုက်ဆိုလိုဖြစ်လာတယ်။အချိန်နဲ့တပြိုင်တည်းမှာပဲကရင်ပြည်နယ်လိုဟာမျိုးကချင်ပြည်နယ်လိုဟာမျိုးပါလေကြည့်ကြတာပဲလေ။နောက်အခုနောက်ဆုံးတော့လောလောလတ်ဖြစ်နေတာရခိုင်ပြည်နယ်နောက်ချင်းပြည်နယ်ပလောဝမြို့နဲ့တဝိုက်ပေါ့နော်။အဲ့လိုမျိုးလူပင်းရေးဆုံးရှုံးတာလူမှုတရားမျှတမှုတွေတောက်ဆုံးနေတာ20ချီကြီးတော့ဖြစ်လာပါလိမ့်မယ်။
ကိုဟင်းမြို့နယ်တွင်အယက်သားပြည်သူ56ဦးတပ်ဖြတ်ခံရတဲ့နေ့ကိုရှမ်းမြို့တာလူခွေးရေးနေ့ဖြစ်တတ်မှတ်ကြောင်းဇွန်လ16ရက်နေ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကထုတ်ပြန်ထားပါတယ်။ဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းရဲတပ်ဖွဲ့ဝင်တွေအယက်သားတွေမကြာခဏဆိုသလိုအသက်ခံနေကြရသလိုလုံခြုံရေးအားနည်းလာနေတဲ့အခြေအနေတွေရှိနေပါတယ်။ဒီအကြ ော့ခဲ့ပါတယ်။သေဆုံးသွားသူရေးရာရှိဟာပေါဝါကြီးရွာကနေကြောက်တော်မြို့မှာရေစခန်းမှာတွေ့ဖက်တာဝန်ထမ်းဆောင်နေသူဖြစ်ပြီးသူ့ကိုမျက်နှာဖုံးဆွတ်ထားတဲ့ဆံကယ်စည်းသမား၂ယောက်ကဒါနဲ့ထိုးတော့တာဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒါပေမဲ့လည်းဘေးဖွေးကလောက်ကျန်နေဆိုတာတော့အတည်မပြုနိုင်သေးပါဘူး။ကြောက်တော်မြို့နယ်မှာအရင်ကလေးမြို့ပေါ်မှာတပ်ဖြတ်ခံရတာတွေရှိတာကြောင့်ဒေသခံတွေအနေနဲ့ကြောက်လန့်နေကြရတယ်လို့ကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်။
အတူတူကျွန်တော်တို့လည်းလည်းကြည့်ရကြလို့လည်းလည်းငယ်တွေကြည့်လို့ဒါသင်ဆုံးသွားတာလို့သိရဆဲရတာလို့ဆိုကျွန်တော်ဒီစားလေးပါဂျူဂျာဂျူလိုက်ကိုတော့ကျွန်တော်တို့တော်တော်ဖြစ်ခဲ့မြို့ပေါ်မှာလည်းပဲဒီကအသက်ဆုံးသွားတဲ့လူတွေလည်းကျွန်တော်တို့ရှိခဲ့ဟုတ်ကဲ့အဲ့လိုအချိန်မျိုးတွေကတော့ကျွန်တော်တို့ဒီတူတူတွေဈာထဲမှာဘယ်လိုရှိမှာဘယ်လိုအနေထားမျိုးတွေနဲ့ဘယ်လိုပြဿနာတွေဖြစ်လာမလဲဒီကနေ့ဆိုရင်ရှားရမလဲဆိုတာကတော့ကျွန်တော်တို့ဒါနေ့တနေ့နဲ့ရပ်တဖိတ်ဖိတ်နဲ့ကျွန်တော်တို့ကြီးလက်တာစားနေရတဲ့အမှုပေါ့
ပြည်ထောင်စု2019ခုနှစ်စက်တင်ဘာလကလည်းကြောက်တော်မြို့မှာရေစခန်းကတက်ကြကြီးတူနေအနီးမှာဓာတ်ထုတ်ခံရပြီးသေဆုံးသွားတယ်လို့ဩဂုတ်လမှာလည်းကြောက်တော်ရေရင်စိုက်ကမ်းမှာမြို့နယ်ရေတပ်ဖွဲ့မှုတို့ကမြင်မသိလူတစုကဓာတ်ထုတ်မှုတွေဖြစ်ပေါ်ခဲ့တာလည်းဖြစ်ပါတယ်။ရခိုင်နောက်ပိုင်းမှာရေစခန်းတွေလည်းမကြာခဏဆူဆူတိုက်ခိုက်ခံနေရပြီးရေတပ်ဖွဲ့ဝင်တွေသေဆုံးတာလည်းရှိနေပါတယ်။ပြည်ထောင်ရေးပိုင်းကလည်းရတိတော်မြို့နယ်ဒုံပိုက်ရေစခန်းကိုအဲအဖွဲ့ကဝင်တိုက်ခဲ့တာရှိပါတယ်။အခုလိုရခိုင်နောက်ပိုင်းမှာရေစခန်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတပ်မတော်သတင်းမှန်ပြန်ကြားရေးဖွင့်ပြောခွင့်ရဘူမှုလျှော့ဇော်မင်းထွန်းကအခုလိုပြောပါတယ်
။ကျက်ပြမှာမဟုတ်တဲ့နိုင်ငံတော်ရဲ့တရားဥပဒေရှင်တွေအောင်ရနေတဲ့ရစခန်းတွေရတာဖုံတဲ့ပြမတာတိုက်ခိုက်ချင်အောင်ခုရလို့မျိုးအကျိုးရင်းဖြစ်တာ
ရစခန်းတွေကိုဝင်တိုက်တာဟာတပ်မတော်ကရစခန်းတွေမှာရေးရောင်ဆောင်နေထိုင်တာတွေကြောင့်ဝင်တိုက်ရတာဖြစ်တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ဘက်ကပြောပါတယ်ဒီလာအတွင်းမှာလည်းရတိတော်မျိုးနဲ့သစင်းမြန်ရစခန်းတိုက်ခိုက်ခံရပြီးရတာဝင်းဝင်တွေဖမ်းဆီးခံထားရပါတယ်လက်ရှိချိန်မှာလည်းစစ်တွေမျိုးပေါ်မှာရှိတဲ့ရစခန်းတွေမှာလုံခြုံရေးတွေတူးမြင့်ထားတယ်လို့ရှန်စီယူတွေကိုစနစ်တကျပြုတ်ပြင်ထားတာကိုလည်းတွေ့နေရပါတယ်
ခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ပနားမအပြည့်ရလက်မှတ်ရေးထိုးနိုင်ရတဲ့အတွက်အစိုးရတပ်မတော်နဲ့နှစ်ဖက်ဆွနုပွဲတွေပြန်လည်စတင်ဖို့လိုလားကြောင်းမြောက်ပိုင်းမဟာမိတ်အဖွဲ့ကပြောပါရယ်။ရခိုင်ပြည်နယ်အမ်းမြို့နယ်ဓာတ်လက်ကျေးရွာအုပ်စုကဒေရခန်တရားကျော်ဟာစားနပ်ရိက္ခာအခက်ခဲကြောင်းမြို့ပေါ်မှာခိုလုံနေကြရပါရယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ကာယောဂါကုသဆေးနဲ့ကာကွယ်ဆေးတွေထုတ်နိုင်အောင်သုတေသနလှုပ်ဆောင်မှုတွေဟာနှင်းနှင်းမြန်းမြန်းတိုးတက်လာနေတယ်လို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်တိုးတက်မှုအလားအလာကောင်းတဲ့ကာကွယ်ဆေးအနည်းဆုံးအမျိုးပေါင်း200လောက်ရှိပြီးအဲ့ဒီထဲက10ခုလောက်ကိုအခုလူသားတွေနဲ့စမ်းသပ်နေကြောင်းနဲ့3မျိုးကတော့လမ်းမဲ့သတင်းပတ်အနည်းငယ်အတွင်းမှာပဲဆေးခံတွေမှာစမ်းသပ်တဲ့အဆင့်3ကိုရောက်တော့မယ်လို့ WHO သုတေသနပညာရှင်တွေအကြီးအကဲကပြောပါတယ်ဒါကလို့ခေါ်တဲ့ American နိုင်ငံကိုကလေးပွားတွေကမိဘတွေနဲ့အတူတရားဝင်ရောက်ရှိလာတဲ့ကလေးငယ်တွေအတွက်အကာအကွယ်ပေးထားတဲ့အစီအစဉ်ကိုလက်ခံကြောင်းအမေရိကန်တရားရုံးချုပ်ကကျေးဇူးပေးနေမှာဆုံးဖြတ်လိုက်တဲ့အတွက်ဒီအစီအစဉ်နဲ့ရောက်နေသူအနည်းဆုံး6သိန်းခွဲလောက်ကို Trump အစိုးရအဖွဲ့ကသူ့ရဲ့ဌာနေကိုပြန်ပြီးပို့ခွင့်မရှိတော့ပါဘူးမြန်မာတက်တော်အားလုံးကိုပထမဆုံးချိန်ဖြစ်နဲ့လေလံမှတ်တမ်းတင်ထားရှိမယ်ငါးနှစ်စီမံကိန်းတရက်ကိုစတင်တော့မယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပြောပါတယ်ယူရိုငွေ8တန်းအသုံးပြုသွားမယ်မြန်မာနဲ့ဖင်လန်နှစ်နိုင်ငံပူးတွဲစီမံကိန်းကိုဒီသတင်းပတ်ထဲမှာစတင်ခဲ့တာဖြစ်ပြီးကမ္ဘာကြီးပုံနှိပ်လာမှုကိုတုံ့ပြန်ရမှာမြန်မာနိုင်ငံအတွက်အကူအညီရစေဖို့လည်းရည်ရွယ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့အဖွဲ့ဝင်နေရာအတွက်ရွေးချယ်ပွဲတွေကိုဗိုလ်တဖူးနေကကျင်းပခဲ့ရမှာအိန္ဒိယ၊အိုင်ယာလန်၊မက္ဆီကိုနဲ့နော်ဝေးနိုင်ငံတို့အရွေးခံခဲ့ရပြီးဗိုလ်တဖူးနေကမဲရီအတွက်၃ပုံ၂ပုံပြက်ပြက်သားသားမဲရခဲ့ကြတဲ့ကင်ညာနဲ့ဂျဘူတီနိုင်ငံတို့အတွက်ဒုတိယအကြိမ်ရွေးချယ်ပွဲကိုချယ်ဆီပရင်းနယ်မှာထပ်မံပြုလုပ်ရမှာကင်ညာကပုတ်ခါတီကန်နဲ့အနိုင်ရခဲ့ပါတယ်။တောက်ချန်နဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သ တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစီ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.